Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်ဒီဇင်ဘာလ19ရက်စနေနေ့ပဲ VOA အစီအစဉ်တွေကို9နာရီကနေ10နာရီထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာတပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေကိုအောင်မြတ်သူတို့ပြောပြပါမယ် American Cyber လုံခြုံရေးကျူးပေါင်းမှုကြီးနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနတွေရဲ့တင်ပြချက်ကိုနားထောင်ခဲ့ရတဲ့လွှတ်တော်အမတ်တွေကဒါဟာရုရှားလက်ချဲဆိုတာအခုချိန်ထိရထားတဲ့အထောက်အထားတွေအားလုံးကပြနေတယ်လို့သတိပေးပြီးလက်တုံ့ပြန်မှုတောင်းဆိုကြပါတယ်။ဒီစိုက်ဘာလုံခြုံရေးကြိုးပမ်းမှုမှာအစိုးရဌာနတွေရောပုဂ္ဂလိကကဏ္ဍပါထိခိုက်ခဲ့တာပါ။စိုက်ဘာထွင်းဖောက်ဝင်ရောက်မှုရဲ့ပမာဏဟာမူလကထင်ထားတာထက်အများကြီးပိုကြီးမားနိုင်ပွဲရှိတယ်လို့စိုက်ဘာလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးပြီးတဲ့နောက် Republican နဲ့ Democrat ပါတီနေရာစလုံးကလွှတ်တော်အမတ်တွေရဲ့တောင်းဆိုချက်ထွက်လာတာပါ။ဒါဟာတတိယ software အပိုင်းအစားတစ်ခုကိုသုံးပြီးအမေရိကန်အစိုးရရဲ့ကွန်ပျူတာစနစ်ထဲမှာကုတ်တွေထည့်သွင်းမှုထင်ရှားတဲ့ကြိုးပမ်းချက်တစ်ခုပါပဲလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mike Pompeo က The Mark Levin ရုပ်သံအစီအစဉ်မှာတောက်ကြားနေကပြောခဲ့တဲ့အကြောင်း AFP သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ထောက်လိုင်းရေးဆိုင်ရာအထက်လွှတ်တော်ကော်မတီယာကြီးဥက္ကဋ္ဌ Marco Rubio က Cyber တိုက်ခိုက်မှုရဲ့အတိုင်းအတာပမာဏအပြည့်အဝကိုမသိရသေးပေမဲ့လည်းဒီလောက်အတိုင်းအတာပမာဏမျိုးဘယ်တော့မှမဖြစ်သေးဘူးဆိုတာတော့ကျွန်တော်တို့သိထားပါပြီလို့တောက်ချာနေက Twitter မှာရေးခဲ့ပါဗျ။ရုရှားနိုင်ငံမှာရှိတဲ့ American Council ရုံးတွေကနောက်ဆုံးကြံနေသေးတဲ့ရုံးနှုန်းကိုပိတ်ပစ်ဖို့ရည်ရွယ်ထားတယ်ဆိုတာသမ္မတ Trump အစိုးရကကွန်ဂရက်လွှတ်တော်ကိုအသိပေးထားပါဗျ။ရုရှားနိုင်ငံရှေ့ပြား Vladivostok မြို့က Council ရုံးကိုအပြီးပိတ်တော်မှာဖြစ်ပြီး Yekaterinburg မြို့က Council ဝင်ရုံးရဲ့လုပ်ငန်းတွေကိုတော့ယာယီရပ်ဆိုင်းထားမယ်လို့ American နိုင်ငံသားရဲ့ဌာနကနေလွှတ်တော်အမတ်တွေကိုပြောခဲ့တာပါ။အသည့်ပေးချက်ကိုဒီဇင်ဘာလ10ရက်နေ့ကအလွှတ်တော်ကိုပေးပို့ခဲ့တာဖြစ်ပြီးအဲဒါဟာအမေရိကန်အစိုးရနဲ့ပုဂ္ဂလိကကဏ္ဍကကွန်ပျူတာစနစ်တွေတဲကိုရုရှားလက်ချဲလိုတန်တရားရှိတဲ့ထွင်းဖောက်ဝင်ရောက်မှုကြီးဖြစ်ခဲ့တယ်ဆိုတာသတင်းဌာနတွေကစပြီးမပြောခင်3ရက်အလိုကဖြစ်ပါတယ်။အခုလိုပေးရတာဟာရုရှားနိုင်ငံတွင်မှလူကံငွေပြုတဲ့အမေရိကန်တန်တမန်အရေးအတွက်ကို2019ခုနှစ်မှာရုရှားကကန့်သတ်ခဲ့တာကြောင့်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အခုကောင်စီဦးနှစ်ခုကိုပေးပြီးပြီဆိုရင်တော့အမေရိကန်သံတမန်ရေးဆိုင်ရာယုံဌာနအနေနဲ့မော်စကိုမြို့တော်ကတန်ယုံမဲကြံတော့မှာပါပြီးတိမ်မှာရုရှားသရှုပ်ကောင်းတူကိုအစိတ်ခတ်လူကြံခဲ့မှုတွေအမေရိကန်စီယက်တလ်မြို့ကရုရှားကောင်စီယုံကို2018ခုနှစ်မှာအမေရိကန်ကပိတ်ခိုင်းခဲ့ပါတယ်ရုရှားကလည်းလက်တုံ့ပြန်တဲ့အနေနဲ့စိန့်ပီတာစဘတ်မြို့ကအမေရိကန်ကောင်စီဝင်ယုံကိုပိတ်ခိုင်းခဲ့ပါတယ်အမေရိကန်ဆိုရလုံငန်းတွေဒီတိမတ်ကိုမှဒစီတပန်းရန်ဆိုင်သွားမဲ့အရေးရှောင်ရှားဖို့အတွက်နှစ်ရက်တာအစိုးရယာယီအသုံးစရိတ်ဥပဒေကိုကွန်ဂရက်လွှတ်တော်ကတောက်ကြောင်နေနှောင်းပိုင်းမှာအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။အစိုးရယာယီအသုံးစရိတ်ဥပဒေကိုအောက်လွှတ်တော်ကထောက်ခံမဲ320မဲကန့်ကွက်မဲ60နဲ့အတည်ပြုခဲ့တာပါ။အဲဒီနောက်အထက်လွှတ်တော်ကလည်းချက်ချင်းလိုပဲအတည်ပြုခဲ့ပြီးသမ္မတဒေါ်နယ်ထရမ့်ကတောက်ကြောင်နေနှောင်းပိုင်းမှာလက်မှတ်ထိုးပြဋ္ဌာန်းခဲ့တာပါ။ဒါဟာဖြင့် COVID-19 ကာယရောဂါကြောင့်စီးပွားရေးထိခိုက်မှုကိုကူစားရေးဒေါ်လာဘီလီယံ900ကျော်ရှိတဲ့ရန်ပုံငွေအစီအစဉ်ကိုအတည်ပြုဖို့လွှတ်တော်အမတ်တွေအပြင်းထန်ညှိနှိုင်းဆွေးနွေးနေတာအချိန်ထက်ရဖို့ပဲဖြစ်ပါတယ်။ဒီဘောတူညီချက်မူကြမ်းကိုတရင်းတွင်နေမှာမဲခွဲဆုံးဖြတ်မယ်လို့လွှတ်တော်အမတ်တွေကရည်ရွယ်ထားပါတယ်။ဗဟိုဘဏ်အနေနဲ့အရေးပေါ်ငွေထုတ်ချေးနိုင်တဲ့လုပ်ပိုင်ခွင့်အာဏာပေးရမပေးရအပေါ်အခြေအနေဖြစ်နေတာကိုဖြေရှင်းဖို့စစ်ဆက်ညှိနှိုင်းသူတွေစူးစမ်းနေကြတာပါ။ Republican တွေရဲ့ဒီအဆိုပြုချက်ဟာတိုင်းပြည်စီးပွားရေးကိုယူကောက်ခံသမ္မတ Joe Biden ကစီမံခန့်ခွဲရေးမှာအရေးပါတဲ့နည်းလမ်းတွေကိုထိခိုက်စေမယ်လို့ Democrat တွေကပြောပါတယ်။ဒီဘောတူညီချက်ထဲမှာစီးပွားရေးလုပ်ငန်းတွေအတွက်အကူအညီဒေါ်လာဘီလီယံ300အလုပ်လမ်းမဲ့အတွက်ဖက်ဒရယ်အစိုးရရဲ့ထောက်ပံ့ကြေးတရင်တစ်ပတ်စာဒေါ်လာ300နဲ့အမေရိကန်နိုင်ငံသားတူဦးချင်းစီအတွက်ထောက်ပံ့ကြေးဒေါ်လာ600စီပေးဖို့လို့ပေါ်ဝင်ပါတယ်။ COVID-19 ကာယရောဂါကြောင့်ချမှတ်ကြတဲ့ပိတ်ပင်ကန့်သတ်ချက်တွေ၊ခီးသွားလာမှုဆိုင်ရာကန့်သတ်ချက်တွေနဲ့နေဆက်တွေကိုပိတ်ပစ်တာတွေကကမ္ဘာတဝန်းရွှေ့ပြောင်းဝင်ရောက်သူတွေကိုထိခိုက်စေပြီးလူပေါင်း3သန်းထက်မနည်းဟာအလုပ်လမ်းမဲ့အခြေအနေနဲ့လှုပ်ရှားသွားလာမရပိတ်မိနေကြတယ်လို့ရွှေ့ပြောင်းဝင်ရောက်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ရဲ့ညွှန်ကြားရေးမှူးချုပ်က VOE ကိုပြောပါတယ
် As usual in all crises migrants are the first ones to lose jobs to lose their livelihoods in the country
အတဲတိုင်းမှာဖြစ်နေကြအတိုင်းရွှေ့ပြောင်းဝင်ရောက်သူတွေဟာပထမဆုံးအလုပ်ကံဆုံးရှုံးရသူတွေသူတို့ရောက်နေတဲ့နိုင်ငံမှာအသက်မွေးဝမ်းကြောင်းမှုဆုံးရှုံးရသူတွေဖြစ်ပါတယ်ဥပမာအဖြစ်ဒီနှစ်မှာရွှေ့ပြောင်းသူတွေကသူတို့မိခင်နိုင်ငံကိုပြန်လွှဲတဲ့ငွေပမာဏဟာ20ရာခိုင်နှုန်းပေါင်ဝင်ကျင်ရောက်သွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်ဒါကဒီရွှေ့ပြောင်းဝင်ရောက်သူတွေရဲ့မူရင်းနိုင်ငံတွေကလူနေမှုအခြေအနေတွေအပေါ်စူးစူးရွရွကိုတက်ရောက်စီမှာပါလို့ IOM ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗီတိုရီနိုက ဒီဇင်မာလာ၁၈ရက်တောက်ကြနေမှာကြာရောက်ခဲ့တဲ့ရွှေပြောင်းဝင်ရောက်သူများဆိုင်ရာနိုင်ငံတကာအထိတ်အမှတ်တွေမတိုင်ခင် VOE နဲ့တွေ့ဆုံမိမြန်းခံမှာပြောခဲ့ပါတယ်။ဒါအပြင်လူမောင်ခိုးတွေခိုးသွင်းသူတွေနဲ့ရာဇဝတ်ကိုင်းကွန်ရက်တွေဟာကာယောဂါဖြစ်နေလို့ဆိုပြီးရပ်မနေကြပါဘူးလို့လည်းမစ္စတာဗီတိုရီနိုကပြောပါတယ်။ကမ္ဘာတဝန်းမှာရွှေပြောင်းဝင်ရောက်သူ282တန်းရှိမယ်လို့ IOM ကခန့်မှန်းထားပါတယ်။အဲ့ဒီအထက်မှာအမျိုးသမီးအစီအတွက်ကထက်ဝက်နေပါရှိပါတယ်။ဘယ်လိုအကြောင်းနဲ့လဲဖြစ်ဖြစ်နိုင်ငံပြောင်းသွားသူတိုင်းကိုရွှေပြောင်းဝင်ရောက်သူအဖြစ်ကုလသမဂ္ဂကသတ်မှတ်ပါတယ်။အများစုကတော့စီးပွားရေးအဆင်ပြေဖို့ရည်ရွယ်ချက်နဲ့ရွှေပြောင်းကြတာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတင်းငွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တော်လို့ရှင်များရှင်ကျမစုမမထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ American အစားအစာနဲ့ဆေးဝါးအေဂျင်စီ FDA ကနေဒုတိယမြောက် COVID-19 ကာကွယ်ဆေးတစ်မျိုးကိုအရေးပေါ်တုံ့ဆွဲဖို့တောက်ကြနေကအတည်ပြုပေးလိုက်ပါတယ်။အမေရိကန်ဆေးဝါးကုမ္ပဏီဖြစ်တဲ့ Moderna ရဲ့အဲ့ဒီကာကွယ်ဆေးကို NIH အမေရိကန်မျိုးသားကျန်းမာရေးဌာနနဲ့အတူစံသက်ထုတ်လုပ်ခဲ့တာပါဒီကာကွယ်ဆေးဟာအခုလအစောပိုင်းကပဲအရေးပေါ်တုံ့ဆွဲခွင့်ပြုခဲ့တဲ့ Pfizer COVID ကာကွယ်ဆေးနဲ့အလားတူပါတယ်ဒီဆေးတွေကိုတော့တန်းနဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့သက်ကြီးရွယ်အိုစောင့်ရှောက်ရေးဂေဟာမှာရှိတဲ့သူတွေကိုကနဦးထိုးပေးနေတာဖြစ်ပါတယ်ဒီဆေးနှမျိုးလုံးဟာမျှော်လင့်ထားတာထက်ကိုပေါ်ပြီးတော့လှုပ်ဆောင်နိုင်ပြီးသိပ္ပံပညာရဲ့စွမ်းဘက်ကဟာအံ့ဩသင့်ကြပါပဲလို့ NIH ညင်ကြားရေးမှူးဒေါက်တာ Francis Collins က AP သတင်းဌာနကိုပြောပါတယ် Moderna ဆေးဝါးတွေကိုစတင်ဖြန့်ဖြူးတော့မှာဖြစ်ပြီးတနည်းအားနေကြရင်အသင့်ဖြစ်နေမယ်လို့ယူဆရပါတယ်အသက်80အရွယ်ဖြစ်တဲ့ American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့ဒုသမ္မတ Mike Pence တို့ကိုလည်းပြီးခဲ့တဲ့တောက်ကြနေ့နှိုင်းပိုင်းမှာကိုရိုနာကာကွယ်ဆေးပထမအကြော်အနေနဲ့ထိုးနှံခဲ့ကြပါတယ်COVID-19 ကူးစက်ခံနေရတဲ့ပြင်သစ်သမ္မတ Emmanuel Macron အမြန်ပြန်လည်ကျန်းမာလာပြီးလုပ်ငန်းခွင်မှာဖြစ်ဖြစ်ဘဝတာဝန်တွေပြန်ထမ်းဆောင်နိုင်မှုကိုလည်းအမေရိကန်သမ္မတ Donald Trump ကပြီးခဲ့တဲ့တောက်ကြနေ့ကဖုံးဆက်ပြီးတော့အားပေးစကားပြောခဲ့ကြောင်းအင်ဖြူရောကထုတ်ပြန်ပါတယ်။ COVID ရောဂါကြောင့်အမေရိကန်ပြည်ထောင်စုမှာလူ3သိန်းကျော်သေဆုံးခဲ့ပြီးတော့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကတော့မက္ကဆီကိုနိုင်ငံကဖြစ်ပြီးတော့သေဆုံးသူက2သိန်းနီးပါးရှိနေပါတယ်ရှင်။တရုတ်နိုင်ငံဟာကူးစက်မှုအနေနဲ့အများဆုံးဖြစ်တဲ့ကျန်းမာရေးဝန်ထမ်းတွေတည်ယူပို့ဆောင်ရေးလုပ်သားတွေနဲ့နေကြာဆောင်တက်တွေကိုဦးစားပေးအနေနဲ့မကြာမီမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစပြီးထိုးပေးတော့မှာလို့အမျိုးသားကျန်းမာရေးကော်မရှင်ကပြောဆိုလိုက်ပါတယ်။ကုန်စည်တည်ယူပို့ဆောင်ရေးလုပ်သားတွေပင်လယ်စာနဲ့အသားငါးကြောင်းချတဲ့သူတွေကိုလည်းဒီရောဂါခံရှိတဲ့တက်ကြီးရွယ်အိုတွေနဲ့အတူဦးစားပေးစီးရင်ထဲမှာထည့်သွင်းသွားမယ်လို့ဆိုပါတယ်။တရုတ်ဆေးကုမ္ပဏီတွေကထုတ်လုပ်တဲ့ကိုရိုနာကာကွယ်ဆေးကိုတူရကီ၊အင်ဒိုနီးရှားနဲ့ဘရာဇီးနိုင်ငံတွေကအတည်ပြုထောက်ခံချက်ရဖို့စောင့်ဆိုင်းနေတယ်လို့ရုရှား၊အီဂျစ်၊မက္ကဆီကိုအပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်မှစမ်းသပ်နေစေလဲဖြစ်ပါတယ်။ UAE နိုင်ငံကတော့ဒီကာကွယ်ဆေးတွေက86ရာခိုင်နှုန်းအကျိုးသက်ရောက်မှုရှိတယ်ဆိုပြီးပြီးခဲ့တဲ့အပတ်ကကြေညာခဲ့ပါတယ်။ COVID-19 ကူးစက်မှုတွေများလာတဲ့အိန္ဒိယနိုင်ငံတဝမ်းမှာတော့ပြီးခဲ့တဲ့3လကကူးစက်မှုတွေအနည်းဆုံးကျဆင်းသွားပြီးလာမယ့်နှစ်ဦးပိုင်းမှာနိုင်ငံတဝမ်းကာကွယ်ဆေးအကြီးအကျယ်ထိုးနိုင်မှုပြင်ဆင်နေပါတယ်။ဒီရောဂါကပ်ဆိုးဟာစုစုပေါင်း 1.3 ဘီလီယံကျော်လူဦးရေရှိတဲ့အိန္ဒိယနိုင်ငံရဲ့အမေရိကန်နိုင်ငံပြီးရင်ဒုတိယကူးစက်မှုအများဆုံးနိုင်ငံလည်းဖြစ်ပါတယ်။ကမ္ဘာကာကွယ်ဆေးထုတ်လုပ်မှုထိပ်တိုင်းနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံဟာကာကွယ်ဆေး၅မျိုးကိုနိုင်ငံတဝမ်းမှာစံသက်ထုတ်လုပ်နေစေဖြစ်ပါတယ်။နိုင်ငံတော်ကူးစက်မှု 5,000 နီးပါးရှိနေတဲ့တောင်ကိုရီးယားနိုင်ငံရဲ့မြို့တော်ဆိုးရဲ့ရှေးလျားလာတဲ့လူတန်းရှည်ကြီးတွေဟာ COVID-19 စစ်ဆေးဖို့စောင့်ဆိုင်းနေကြပါတယ်။မနေ့တုန်းကဆိုရင်ကူးစက်သူက1,054ဦးရှိတာမို့နေ့စဉ်ကူးစက်မှု1,000ကျော်နေတာ၄ရက်ဆက်တိုက်ရှိသွားပါပြီ။ပြီးခဲ့တဲ့24နာရီအတွင်း14ဦးသေဆုံးခဲ့ပြီးတော့နိုင်ငံပေါင်းစုစုပေါင်းသေဆုံးသူ659ဦးထိရှိနေပါတယ်။ရောဂါကူးစက်မှုအများဆုံးဖြစ်တဲ့မြို့တော်ဆိုးတက်ဝိုက်မှာတော့အရေးပေါ်လူနာခရင်တွေမလုံလောက်တာကြောင့်သေဆုံးမှုတွေပိုတိုးလာနိုင်နေဆိုပြီးဆိုနေကြပါလေရှင်အသစ်တစ်ဖန်ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာတဲ့အီတလီနိုင်ငံမှာတော့လာမယ့်ခရစ်မတ်နဲ့နှစ်ကူးကာလအားလည်းရတော်တော်များများကိုတနိုင်ငံလုံးအတိုင်းအတာနဲ့အသွာအလာကန့်သတ်ဖို့ရှိတယ်လို့ဝန်ကြီးချုပ်ကွန်တေးလ်ကပြီးခဲ့တဲ့တောက်ကြနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီလိုထိန်းချုပ်ကန့်သတ်တဲ့နဲ့ဆိုတဲ့အုပ်စုနဲ့အကန့်သတ်နေတာထိန်းချုပ်ကန့်သတ်စေခြင်းနဲ့အုပ်စုတွေကြားမှာရပ်ပေါင်းတော်ကြားဆွေးနွေးညှိနှိုင်းမှုတွေအပြီးဒီကြေညာချက်ထွက်ပေါ်လာတာပါ
။ E vi assicuro che non è una decisione facile, una decisione sofferta.per rafforzare il regime di misure che sono necessarie per affrontare le prossime festività in modo da
Europa တလောမှာဒီချိန်တွေကခက်ခဲနေပါတယ် virus ကနေရာတိုင်းမှာလှည့်ပတ်ပြီးပြန့်နှံ့နေတယ် christmas ပြီးကူးစက်မှုအရေးအတွက်ခုံပြီးတော့တက်သွားမှာကိုကြွန့်ကျင်သူတွေတော်တော်လေးစိုးရိမ်နေကြတယ်ဒါကြောင့်မို့လို့တခုခုတော့ဆုံးဖြတ်ရမယ်တေချာတာကတော့ဒါကလွယ်ကူတဲ့ဆုံးဖြတ်ချက်တော့မဟုတ်ပါဘူးလို့ဝင်ကြီးချုပ် Conteil ကသတင်းထောက်တွေကိုပြောဆိုခဲ့တာပါအီတလီနိုင်ငံဟာပထမဆုံးနဲ့စိုးစိုးဝါးဝါး virus ကူးစက်ခံရတဲ့အနောက်နိုင်ငံတစ်ခုဖြစ်ပြီးတော့ပြီးခဲ့တဲ့ February လကစလို့တောက်ကြနေသည့်တေဆုံးသူ 8,000 နီးပါးနဲ့ဥရောပမှာတော့တေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်ရှင်စစ်တပ်တင်နေတဲ့အာဖဂန်နစ္စတန်ဘက်မှာတော့အစ္စလမ်ဝါဒီချင်းချုပ်ထားတဲ့ဒေသတွေမှာထောင်ပေါင်းများစွာသောအလွတ်ပညာသင်ကျောင်းတွေတည်ထောင်နိုင်ရေးကလေးငယ်များဆရာကုလသမဂ္ဂရန်မုံငွေအဖွဲ့ UNICEF နဲ့တာလီဘန်တို့ကြားရှာရှာပပသဘောတူညီချက်တစ်ခုရလိုက်ပါတယ်ဒီအစီအစဉ်ကနေအာဖဂန်ယောက်ျားလေးတွေနဲ့မိန်းကလေးတသိန်းနဲ့4,000အထိပညာသင်ခွင့်ရကြမယ်လို့ UNICEF အဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာဆက်သွယ်ရေးလှုံ့ဆော်ပညာပေးရေးနဲ့လူမှုထိစပ်ဆက်ဆံရေးဌာနအကြီးအကဲဆန်မုတ်ကပြောပါတယ်အာဖဂန်ကလေးငယ်ခမ်းမန်းကြီး 3.8 တန်းလောက်ဟာပညာသင်ခွင့်မရဘဲဖြစ်နေတာပါဒီသဘောတူညီချက်အရာဟယ်လ်မောနဲ့ကာဒန်ဟာဥရှကန်ပြည်နယ်တွေမှာတော့လူမှုအဝင်းဝိုင်းအခြေပြုစာတင်ကျောင်း 4,000 ကိုတည်ထောင်ရေး UNICEF ကပံ့ပိုးပေးသွားမယ်လို့ UNICEF တာဝန်ရှိသူက VOA ကိုပြောပါတယ်အဲ့ဒီပြည်နယ်၄ခုကတော့တာလီဘန်တွေထိန်းချုပ်ထားတဲ့ဒါမှမဟုတ်ဩဇာလွှမ်းမိုးမှုရှိတဲ့နေရာတွေဖြစ်ပါတယ နောက်ဆုံးရသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ19ရက်နေ့စနေညရဲ့နောက်ဆုံးရသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်တွင်းကရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရေးအတွက်ရခိုင်လက်နက်ကိုင်တပ် AA ဘက်ကရောရခိုင်ပါတီတွေကပါတိုက်တွန်းနေပေမဲ့အခုချိန်ထိတော့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေဘက်ကတိတိကျကျတုံ့ပြန်တာမရှိသေးပါဘူးရွေးကောက်ပွဲပြန်ကျင်းပခဲ့ရင်မဲဆန္ဒရှင်ပြည်သူတွေရဲ့လုံခြုံရေးအထူးဂရုစိုက်ပေးဖို့လိုမယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်သူတွေကသတိပေးကြပါတယ်ဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်2020ရွေးကောက်ပွဲကျင်းပတဲ့အချိန်မှာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်တွင်းကမြို့နယ်ပေါင်း6မြို့နယ်မှာရွေးကောက်ပွဲကျင်းပခွင့်ပိတ်ခဲ့တဲ့အတွက်ရခိုင်ပြည်သူတိုင်းနဲ့ချီဆန္ဒမဲပေးပိုင်ခွင့်ဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လည်းစီးရေးပြိပခါတွေရှိနေစေရခိုင်ပြည်နယ်တွင်းကနောက်ဆက်တွဲရွေးကောက်ပွဲတွေကိုအခုဒီဇင်ဘာလတွင်လုပ်ဖို့ရခိုင်လက်နက်ကိုင်တပ် AA ရဲ့ကမ်းလှမ်းချက်ကိုမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကကြိုဆိုလက်ခံထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲရခိုင်ပြည်နယ်နဲ့မှာတက်မတော်ကာကွယ်ဦးစီးချုပ်ဘက်ကရောနိုင်ငံတော်သမ္မတဘက်ကပါရခိုင်ပြည်နယ်တွင်းမှာရွေးကောက်ပွဲတွေပြန်လည်ကျင်းပရေးဝိုင်းဝန်းကူညီပေးကြဖို့တဝင်လွှာပေးပို့ပြီးတော့အသီးသီးတိုက်တွန်းထားပါတယ် AMP ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဥဆောင်ကော်မတီဝင်လည်းဖြစ်ရွေးကောက်ပွဲမကျင်းပခဲ့တဲ့မြို့နယ်တစ်မြို့နယ်ဖြစ်တဲ့မြေပုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခေတန်းကရခိုင်ပြည်နယ်ရဲ့ငြိမ်းချမ်းရေးဟာရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်ရေးအပေါ်မှာမူတည်တယ်လို့ဆိုပါတယ
်ဟိုနှစ်ဖက်အဖွဲ့ကြီးကလည်းကူညီမယ်ဒီနိုင်ဆောင်ရပေးမယ်ဆိုတော့ဒီပြည်ရှင်တွေကတော့ရွေးကောက်ပွဲလုပ်ဖို့အစီအစဉ်ဖြစ်နေပြီ။ဒီခါကြီးနဲ့ရွေးကောက်ပွဲကော်မရှင်ကလည်းသူတို့မှအစီအစဉ်ဖြစ်တယ်လို့ပြောတယ်။ဒါကျွန်တော်တို့ရှေ့ဆက်သွားမယ်။အဲငါငြင်းငြိမ်းလမ်းကြောင်းမဟုတ်ဘူး။ဒီရွေးကောက်ပွဲတောင်းဆိုချက်ပေါ်မှာရှုံးမှတ်တစ်ခု၊ခေါင်းစဉ်တစ်ခုရပြီးတော့ညှင်းရသွားကြတယ်လို့ကျွန်တော်တို့ကမြင်တယ်။
ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မြို့နယ်တွေကနောက်တစ်မြို့ဖြစ်တဲ့ကြောက်တော်မြို့နယ်ကရခိုင်ပြည်နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တန်းစီကလည်းအစိုးရထိပ်သီးခေါင်းဆောင်တွေဘက်ကရခိုင်ရေးကိုတဝင်လွှာတွေပေးပို့နေတာတွေမဟုတ်ဘဲနဲ့အမှန်တကယ်လက်တွေ့ကျတဲ့ဆောင်ရွက်ချက်တွေနဲ့မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့ရခိုင်ပြည်သူတွေရဲ့အရေးလက်တွေ့အကောင်အထည်ဖော်ပါလို့ဆိုပါတယ်။အ
ပေါ်ကကြည့်ရင်တိကျဖို့ဆိုပြီးတော့ရွေးကောက်ပွဲကျင်းပဖို့လိုလားကြတာပေါ့နော်။တက်တဲ့အနေနဲ့ကတော့ကျွန်တော်တို့အမေကတော့အဲ့ဒီတစ်ခုပြည်နယ်ပြည်ချင်းပို့အတွက်ဒီလမ်းလိုက်တွေအချင်းချင်းတော့မှာဒါကြောင့်ဒီလိုဆိုနေတဲ့ကြည့်တယ်။ဆရာပြည်နယ်နဲ့ကတော့သဘောထားကြည့်တဲ့ဒါဘယ်အပတိပကတစ်ခုကိုရင်းနှီးနေတဲ့အကောင်ကြီးပေါ့ဘယ်ကဖြစ်တယ်လို့ဘောဒီနိုင်ငံကူအောင်နိုင်ငံပတ်သက်တဲ့ဒီမီဒီယာတရားကိုတော့ချိန်ချိန်ကျကျပြပန်ခွင့်ရှိရမယ်ကြ
။ရွေးကောက်ပွဲကိုအထူးလေးလာစောင့်ကြည့်နေတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမန်းမြနန္ဒာတင်ကတကယ်လို့ရခိုင်ပြည်နယ်အတွင်းမှာနောက်ဆက်တွဲရွေးကောက်ပွဲတွေပြန်လုပ်ဖြစ်ခဲ့တယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ဘက်ကမဲယုံနေတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့လုံခြုံရေးကိုအထူးသတိထားဆောင်ရွက်တင်တယ်လို့အရက်ဖက်လူမှုအဖွဲ့ကြီးတွေရွေးကောက်ပွဲစောင့်ကြည့်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးအဖြေရှာတင်တယ်လို့အကြံပေးပါတယ်
။အခုပဲရှိတာကတော့အဲ့ဒီလူမျိုးဒေသတွေမှာဟိုဒီရွေးကောက်ပွဲကိုလုပ်မယ်ဆိုလို့ရှိရင်တော့အပြစ်ခတ်ရက်စဲထားဖို့ဆိုတဲ့ဒီအခြေအနေတွေပေါ့နော်ဒီကတိကဝတ်တွေကိုလုံဆောင်ပေးဖို့လိုအပ်မယ်။ဒီစစ်ဘေးရှောင်စခန်းစတဲ့ဖြစ်ပေါ့နော်ဒီမဲဆင်းကိစ္စလေးတွေလည်းဒီလုပ်ပေးဖို့နဲ့ ne sa na shin le ye di lo myo yi twet ko le a ma khan pe nai ne so lo shin no po pi lo ma kaung na bo no a thu the phit ka lo di me sa na shin ne ye di thu lo ma jam ma yi khu da covid ka la le phit ne de de so le ka cha lo di ka la le ma lo me so yin da jam ma yi ne patat de di a ma khan jet di ka lo tin ne bo no a lo pu paw mi lo lo saung tin ne sa a thu the phit ka lo ai data ma shi ye yu kaw bwe commission ni a ne ne le be
ဒါတူတင်ဆွေးနွေးပွဲတွေလည်းလုပ်တဲ့နေပေါ့เนาะဥမာတော့လူမျိုးရေးဘာသာရေးပြိပခဒုတိမဟုတ်လို့ရှိရင်လူမျိုးရေးအခြေအနေစသဖြစ်ပေါ့เนาะဒီဟာတွေနဲ့ပတ်သက်လို့ဒီကောက်ွယ်မှုတွေဟာဘာတွေရှိမယ်ပေါ့เนาะအဲ့လိုဒီလိုအခြေအနေမျိုးတွေကိုတွေ့ဆုံဆွေးနွေးတဲ့ဟာမျိုးတွေပေါ့เนาะအဲ့အဲ့ဒါမျိုးတွေကိုလည်းဟိုဒီခဏခဏလုပ်တဲ့နေပေါ့เนาะရခိုင်ပြည်နယ်အတွင်းမှာရွေးကောက အမ်းမြို့နယ်စစ်တွေမြို့နယ်တောင်ကုန်းမြို့နယ်တွေကရက်ွက်ကြေးရွာအုပ်စုတွေပါဝင်ပါတယ်ရှင်ကျမစုမမ
မင်္ဂလာပါရှင်မြန်မာနိုင်ငံကျွမ်းမှာရှိတဲ့လူခွေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျမကတော့စာနေပါဒီဒီဘက်မှာတော့ရန်ကုန်မြို့ရဲ့အစီအရေးဆုံးလူရန်စားထဲမှာပါဝင်နေတာတော့မှအစိုးရရဲ့ထောက်ပံ့ကြေးရဖို့လဲချော်နေရတဲ့သူတွေရဲ့အတန်ကိုကြားရမှာပါသူတို့တွေကိုအခွင့်အရေးဖြစ်စေနိုင်မယ်လို့ယူဆရတဲ့တိုင်ကြားစာပေးပို့တဲ့စနစ်ကိုလည်းဒို့အတန်ကလေ့လာကြည့်ခဲ့ပါဗျ။ဒီဆောင်မကို Frontier မြန်မာကသတင်းတောင်အေးအောင်ကဆက်လက်ပြောပြပေးသွားမှာပ
ါ။အတန်၂၁နှစ်အရွယ်မခိုင်စင်အေးတရပလသာအရွယ်ကလေးငယ်ကိုအနီးလေးနဲ့ပိုက်ပြီးလူများကြတဲ့တိုင်ကြားစာတင်ဖို့စောင့်ဆိုင်နေပါတယ်။သူမရဲ့လက်ထဲမှာလည်းမပုံကျင်ကိုခြင်ထားပါသေးတယ်။COVID-19 ရောဂါဖြစ်ပွားနေစဉ်ကာလအတွင်းအစိုးရကတမန်အခြေခံလူသန်းစားရေးကိုပေးတဲ့ထောက်ပံ့ရေးပေးရမှာဂျာတင်ရနဲ့မရသူတွေကိုစာပြန်တင်ဖို့ခွင့်ပြုလိုက်တဲ့အကြောင်းဒီမှာလာတင်ကြလဲဖြစ်ပါတယ်။အိ
မ်သားလူတွေရဲ့ရာရာများလူတွေမရဘူး။များလူကများ။ရှားလို့ရှိရင်တော့ကိုကျွေးလက်ဆက်ပဲကိုလုံးတင်လာလေးလည်းလုံးမယ်ပေါ့။စီးပွားရေးတစ်ဖက်တစ်လမ်းပေါ့လို့မျိုးလေး။အခုမှဈေးရောက်နေဆိုတော့ဖရဲတိရင်းမယ်။ကျွတ်ရအောင်မယ်ပေါ့။ကူလို့လည်းတလားလောက်ဆိုမလုံးနိုင်ဘူးနှစ်လလောက်မှအဲ့လိုမျိုးလောက်ရမှာခုတော့မှမပြေလဲတော့လေထွက်ရောင်းရတာပါပဲပြေသည်နှစ်ရက်ရှိသွားပြီထွက်ရောင်းရ
တ
ာမသိတော့မသိလိုက်အမတလုံးခွဲလို့ရှိရင်6ပဲမြတ်တယ
်သူမဈေးလိုက်ရောင်းချိန်မှာတော့သူ့ရဲ့တလားသားအရွယ်ကလေးကိုအိမ်ထဲမှာချားခဲ့ပါတယ်လိုင်းတရား22ရက်ကွက်မှာနေတဲ့သူတို့မိသားစုဟာအစိုးရကတတ်မှတ်ထားတဲ့တမန်လက်လုပ်လက်စားဖြစ်ဖို့စီစဉ်ရအချက်တွေနဲ့ကိုက်ညီနေပေမယ့်ဧပြီလကစပင်းနေတဲ့အခြေခံလူတန်းစားတွေအတွက်6ပတ်ရည်အစီအစဉ်မှာတခါမှမရဘူးသေးပါဘူး။သူမကခေါင်းရွက်ဖြတ်ကြိုရောင်းချသူဖြစ်ပြီးသူမယောက်ျားကဒညင်ကုံဟင်းသီးရွက်လက်ကားဈေးကြီးမှာကုန်ချမ်းသူဖြစ်ပါတယ်။သူကလည်းကိုဗစ် -19 ကရောဂါကြောင့်ဝင်ငွေ4000ချက်ပိုရှာမရတော့ပါဘူး။မိသားစုဝင်4ယောက်ရှိတဲ့သူတို့မိသားစုဟာအကျွေးတွေဝိုင်းလာပြီးရဲ့နောက်မှာတော့သူမကလေးမွေးသားတာမကြသေးပေမဲ့ဖယဲဒီထွက်မရောင်းလို့လည်းမရတော့ထွက်ရောင်းရပါတော့တယ
်။ဒီဘက်ကြီးကတော့လုံးလန်လုံးလေပေါ့။မကြည့်လဲဘော။အဲဒါပေမဲ့အခုကိုသူများကြီးများရတဲ့နေတော့တော့မရရင်တော့ကိုမျိုးကအဆင်ပြေသွားတာပေါ့။ဘလောက်ဘူးဆိုပေမဲ့လည်းချွေတာစားရတာပေါ့အဲလိုမျိုး။ဘောကူ73ရက်သွင်းလို့ပါတော့အဲလိုတနေ့1000ရင်းတစ်ထောင်ပေါ့အဲလိုမျိုး။သွင်းရတာပေါ့သွင်းနေပါရှိရဲ့။ကတော့ဒီအများရတယ်တော့ဒီလေနိုင်ငံသားချင်းတူပြီးတော့အခွင့်အရေးရကျင်တယ
်အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားအိမ်ထောင်စု၄သန်းနီးပါးအတွက်ဆန်စီစာပဲနဲ့ကျပ်တွန်တို့ကိုငွေကျပ်50ဘီလီယံခန့်အသုံးပြုပြီးတော့ဧပြီလအများပြည်သူရုံးပရက်ဆေးရက်ပိတ်တုံကဝင်မြပေးခဲ့ပါတယ်အဲ့ဒီနောက်မှာတော့ကိုဗစ်ထောက်ပံ့ကြေးအဖြစ်ငွေကြေးတွေကို၆ပတ်ပေးခဲ့ပြီးအခုသဒ္ဒထားအချိန်၆ပတ်မှုမှာတော့ငွေကျပ်164ဘီလီယံနီးပါးကိုအိမ်ထောင်စု6တန်းကျော်အတွက်ချုပ်သုံးခဲ့ပါတယ်။အစိုးရကငွေကြေး6ပတ်ရည်အတွက်စီစစ်ဖို့အချက်16ချက်သတ်မှတ်ထားပါတယ်။အဓိကအချက်ကတော့ကြပန်တနည်းလုံးတနည်းစားအခုအချိန်အလုံးညာကြပြီးဝင်ငွေမရှိသူဖြစ်ရမယ်ဆိုတဲ့အချက်ဖြစ်ပါတယ်။လှိုင်းသားရမှနေပြီးဆိုင်ကယ်ကယ်ရီမောင်းတဲ့ကိုမင်းချစ်သူဟာငွေရေးကြေးရေးအခက်ခဲကြောင့်သူ့ဆိုင်ကယ်ကိုရောင်းချလိုက်တဲ့နောက်မှာတော့အလုံးလက်မဲ့ဖြစ်နေပါတယ်။သူလည်းအစိုးရရဲ့6ပတ်ကြီးမရပါဘူး။
ဘေးကအမကြီးကတော့သူကတွားထုတ်တဲ့ခါကျသူကသိတယ်ကိုယ်နာမည်ပါတယ်ပါပြီးတော့နေမရဘူးအဲ့လိုမျိုးပြောတော့အာကိုကလည်းတခါတို့ပထမတော့2000လို့တော့ထားလိုက်ပါတော့ဒီ2000လေးတော့ဘာမှပြဿနာမရှိလာပါဘူးပြောပြောဒီလိုက်ရယ်ဒါကူနောက်တော့4000လာတယ်4000လာတော့ခါကျတော့ဟိုသူများကိုကတော့ကိုယ်စိတ်ကမှတော့တပင်းနေယူမပင်းလည်းမယူဆိုတဲ့စိတ်ကလာနေလိုက်ရယ်မိမလို့သူကတော့လိုချင်တာပေါ့မပြေလဲတဲ့ချိန်မှာကျတော့သူကလိုချင်တာလိုချင်တဲ့ခါကျတော့သူကတွားမိခိုင်းတယ်သာတော့မိခင်ကွာတော့သွားရှာတယ်သူ့ပြန်ရှာတယ်မတွေ့ဘူးနောက်တစ်ကြောသွားရှာလည်းမတွေ့ဘူးနောက်ဆုံးတော့မှလည်းလမ်းမတွေ့တော့လမ်းမတွေ့တော့သူ့ငေးကြီးတဲ့ခါကျတော့ဒီမြို့စင်းတင်ထားရမလားတဲ့စင်းတင်ထားလို့ရမယ်လို့ပြောတာပဲဟာလေ
အခြေခံလူတန်းစားစီးရင်နဲ့ပါဖို့အကျွမ်းတတ်မှတ်ချက်တွေနဲ့တိုက်ဆိုင်စစ်ဆေးဖို့တော့စေရင်မှုယာရင်မှုနဲ့ရကြေးအုပ်ချုပ်ရေးတဦးချင်းစီရဲ့ဆုံးဖြတ်တဲ့အပေါ်မှာမူတည်နေရပါတချို့တော့ကြီးရွာရက်ွက်အုပ်ချုပ်ရေးမှုတွေကရက်ွက်အတွင်အင်းချင်းအကုန်လုံးညီပါစီးရင်တင်ပေးလိုက်တဲ့အကျွမ်းစားနိုင်တောင်းနိုင်တိုက်အိမ်နဲ့နေနိုင်တဲ့သူတွေပါထောက်ပံ့ခြင်းရရှိခဲ့ကြပြီးတချို့ရက်ွက်အုပ်ချုပ်ရေးမှုတွေကြတော့အစိုးရကတတ်မှတ်ပေးရတဲ့အချက်တွေနဲ့ကိုက်ညီမယ်လို့ယူဆတဲ့အိမ်တော်စုတွေကိုသာတင်ပေးလိုက်တာတွေလည်းရှိပါသေးတယ်။အဲ့ဒီပြဿနာကအရင်ချက်ပမာဏပိုများတဲ့ဇလုဒါအကြိမ်ထောက်ပံ့ခြင်းပေးတဲ့အချိန်မှာစူပူမှုတွေဖြစ်စေခဲ့ပါသေးတယ်။ထောက်ပံ့ခြင်းပေးတဲ့နေ့မှာရက်ွက်ရုံတချို့မှာထောက်ပံ့ခြင်းမရတဲ့ယာနဲ့ချီတဲ့လူအုပ်ကြီးရှိပါသေးတယ်။ဦးလေးနိုင်မြကလှိုင်းတရာအရှိပိုင်းမြို့နယ်ရွှေလင်းမင်းကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဖြစ်ပြီးယာနဲ့ချီတဲ့လူတွေစူပူတဲ့အခြေအနေကိုကြုံတွေ့ခဲ့ရသူလည်းဖြစ်ပါတယ်။ဒေါသထွက်နေတဲ့လူအုပ်ကြီးကသူ့ရုံကန်တကားတွေကိုလှုပ်ခါပြီးအော်ဟစ်ခဲ့တာကြောင့်မြို့နယ်ရဲစခန်းမှုနဲ့အုပ်ချုပ်ရေးမှုတွေလာပြီးဖြေရှင်းပေးခဲ့ရပါတယ်။သူက
ကျွန်တော်လည်းအတန်းနိုင်ဆုံးမြေပြင်မှုတော့ဟိုပါပေါ့ဆင်းရဲရရှိအောင်လုပ်မယ်။ဒီဆင်းရဲတွေလုပ်ဖို့ဆိုတာလည်းအဲ့လိုအခက်အခဲရှိတယ်ဒီရာဆယ်ဒီအကောင်မှကျွန်တော်ဆင်းရဲရတယ်လေကောင်းလုံနိုင်မှာပြည်သူတွေအခုလို့ကျွန်တော်တို့အုပ်ချုပ်ရေးပိုင်းတဲ့ပြည်သူတွေကြားမှာအခက်အခဲတွေဖြစ်လာတယ်။နန်းအထင်မြင်လွဲမမှုတွေရှိလာတယ်ဆိုတာကတော့ဟောပေါ့သူတို့ရဲ့အသည့်ထဲမှာအိမ်အောင်လူတိုင်းရရမယ်ဆိုတဲ့အသည့်တွေဝင်လာတဲ့အချက်ကပို့ပြီးတော့အဓိကကြပါတယ်။ကျွန်တော်တို့ကြည့်ဒီလိုပဲလာပြောတယ်။ဟာပြောနေတာပဲအိမ်အောင်လူတိုင်းရရမယ်လို့ပြောတာခြေကလူတိုင်းသားမဟုတ်ဘူး။ခြေကလူတိုင်းသားတွေပေးတာမဟုတ်ဘူး။အိမ်တိုင်းစီအိမ်အောင်သူတိုင်းရရမယ်ဆိုတယောက်မကြမ်းဆိုတော့သူတို့တင်းစကားတွေတိတယ်ဆိုပြီးတော့ကျွန်တော်တို့လာပြီးတော့ပြောတဲ့အခက်ခဲရှိပါတယ်အဲ့ဒီအတိတွေကြောင့်ကျွန်တော်တို့ကအခက်ခဲပေါင်းများစွာရင်ဆိုင်ခဲ့ရတာပေါ့
ဒီလိုလူရနဲ့ချီပြီးစူပူမှုတွေဖြစ်ခဲ့တာဟာမျိုးရွာတွေတချို့ရဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးတော်တော်များများမှာဖြစ်ခဲ့တာဖြစ်ပါတယ်စူပူမှုရဲ့နောက်ထပ်စိန်ခေါ်မှုတစ်ခုကတော့အစိုးရကချုပ်ပြန်ပေးထားတဲ့အခြေခံလူတန်းစားဆိုတဲ့သတ်မှတ်ချက်ပါဦးလင်းနိုင်မြတ်က
အခြေခံလူတန်းစားဆိုရင်တိတိကျကျစာထုတ်ပြလိုက်လေစာရီထွက်ပြီးတော့ဘယ်လိုလူမျိုးဘယ်လိုလူမျိုးဆိုတော့သူကဟိုထုတ်ပြထားတာရှိတယ်လေဒါမှလည်းတိကျတယ်ကျွန်တော်တို့ပေတံပေါ့ဟို criteria မူကကျွန်တော်တို့တိုင်းတာလို့ကျွန်တော်တို့လည်းမတတ်နိုင်တဲ့အနေအထားမျိုးဖြစ်တယ်တော်တော်ကြီးကိုခွဲခြားဆက်ပြားတာခက်တယ်ကျွန်တော်တို့အနေနဲ့ဆက်ရုံဆိုလည်းဆက်ရုံတိတိကျဆက်ရုံတော့မလားဆိုဆက်ရုံတော့မရဘူးဒါကလည်းဒါလည်းသူကသူခက်ခဲနေနေမခက်ခဲနေနေအဲ့လိုလည်းမဟုတ်ပြန်ဘူးဆိုတော့ခန့်နေတယ်ကျွန်တော်တို့ကလည်းမြင်တွေ့နေရဒီဆက်ုံကဆက်ုံတော့ဆင်းတာဟုတ်ပြီသူဆက်ုံဆင်းနေတယောက်မိသားစုတယ်မဆက်ုံဆင်းမရဘူးဆိုတော့သူဟိုမှလည်းအဆောင်နေခက်ခဲနေရတယ်ကျွန်တော်တို့ကတွေ့နေပြန်တော့လဲဘယ်လိုပြောမလဲ
ရတဲ့တဲ့သူမရတာမရတဲ့တဲ့သူရတာရက်ွက်အုပ်ချုပ်ရင်းနဲ့ညီဆက်သူတွေရတာစသဖြင့်သတင်းတွေထွက်ခဲ့ပါတယ်ဆေးမှုအမျိုးသမီးတဦးကိုမကျေနပ်လို့ဂျားနဲ့ခုတ်တဲ့ဖြစ်ရဖြစ်ခဲ့တယ်လို့ရက်ွက်အုပ်ချုပ်ရင်းတာဝန်ရှိသူတို့ကလက်စားမှုတွေလည်းရှိခဲ့ပါတယ်တချို့ရက်ွက်အုပ်ချုပ်ရေးမှုတွေကတော့သူတို့အစိုးရချန်တင်ပြထားတဲ့စီးရင်ရှိအိမ်တော်စုအကျွမ်းထောက်ပံ့ခြင်းလက်ထဲရောက်လာပြီမဲ့လဲရှောက်လွှာချက်တင်တဲ့အိမ်တော်စုတွေကိုပေးဖို့မပါလာသေးရကြောင်းထောက်ပံ့ခြင်းတွေကိုမဖြန့်ဝေတော့ပဲပြန်အပ်လိုက်ကြပါတယ်ဒီလိုရှုပ်ထွေလုံတဲ့ပြဿနာတွေကြောင့်အစိုးရကတော့ထောက်ပံ့ခြင်းနဲ့ပတ်သက်ပြီးတိုင်ကြားလို့ရမယ့်ဖုန်းနံပါတ်တွေချုပ်ပြန်ခဲ့တယ်လို့တိုင်ကြားစာတွေလည်းလက်ခံခဲ့ပါတယ်နိုဝင်ဘာ16ရက်နေ့ကစပြီးတိုင်စာလက်ခံခဲ့တာဟာအချိန်3ဘတ်ကျော်အတွင်းစာပေါင်း2,000,000ကျော်လက်ခံရရှိခဲ့လို့ပြည်ထောင်စုအစိုးရအဖွဲ့ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမင်းသူကသူ့ရဲ့လူမှုကွန်ရက်ဆိုင်မင်နာမှာကြေညာချပါပါတယ်။အဲ့ဒီတည်းကအလောက်ကအစမပြေလို့ထောက်ပံ့ခြင်းစည်ရင်းနဲ့မပါဝင်တဲ့အကျွတ်ထောက်ပံ့ခြင်းရယူလို့ကြောင်းတန်ကြားစာက68ရာခိုင်နှုန်းကျော်ပါတယ်။ထောက်ပံ့ခြင်းအပြေအဝမရလို့တန်ကြားတာ၊ဝင့်လင်မြင်တာမှုမရှိလို့တန်ကြားတာ၊အရင်ကထောက်ပံ့ခြင်းတွေပါခဲ့ပြီးအခုမရလို့တန်တာတင်ပြတဲ့အိမ်တော်စုအကြိုင်မဟုတ်ပဲခြံခဲလို့တိုင်တာနဲ့မှန်ကန်မှုမရှိတဲ့တိုင်ကြားစာတွေလည်းရှိပါတယ်။ပြည်တော်စုဝန်ကြီးကတော့အမှန်တကယ်ချောက်ပတ်မှုခြံခဲတဲ့သူတွေကို ချမှန်6ပန်းပေးနိုင်အောင်မြန်မြန်ဆန်ဆန်ဆောင်ရွက်ပေးသွားမယ်လို့ပြောရပါတယ်။ဒါပေမဲ့အုတ်ချုပ်ရည်မူယုံကိုအခခါသွားရလို့စိတ်ပြက်အားရော့လာတဲ့မခိုင်စင်အေးကတော့
မင်းရောလင်းတော့ပါဘူးသူကသူများကရပြီမှာတော့ကိုရမရတော့ဘူးလို့ထင်လာမှာဒါရင်တော့လူစင်တာပေါ့
ဒို့တန်နဲ့အင်တာဗျူးပြီးနောက်နှစ်ရက်မှာတော့မခိုင်စင်အေတို့ရက်ကွက်အုတ်ချုပ်ရည်မူကဆုံးဖြတ်ချက်ပြောင်းပြီးသူမကို6ပန်းကြီး၄တောင်းခေါ်ပေးခဲ့ပါတယ်။6ပန်းကြီးနဲ့လွှဲချော်ခဲ့တဲ့တခြားသူတွေကတော့သူ့လိုကံကောင်းနိုင်မှာလား
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာကသတင်းတောက်အေးအောင်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။ဒို့တန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွင့်ဒိုရီနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE American တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါတယ်2020မြမယူကောက်ပွဲနဲ့ပတ်သက်ပြီးတော့ယူကောက်ပွဲအထူးစီစဉ်တဲ့ကို VOE ကတင်ဆက်ပေးနေရမှာအခုနောက်ဆုံးအပတ်ဖြစ်နေတော့ယူကောက်ပွဲအလွန်အမျိုးသားညီညွတ်ရေးအစိုးရဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်သွားဖို့ရှိပါတယ်။ Channel FFE Editor ကိုမှုတစ်ကစီစဉ်တင်ဆက်ပေးထားပါမယ
်။မင်္ဂလာပါခင်ဗျာ။ဖက်စင်တင်ဆက်ပေးနေကြဖြစ်တဲ့ယူကောက်ပွဲအလွန်ကောင်းဝိုင်းဆွေးနွေးပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီဘက်မှာတော့ယူကောက်ပွဲအလွန်အမျိုးသားညီညွတ်ရေးအစိုးရဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။ပါပါဝင်ဆွေးနွေးပေးဖို့အတွက်ဒီဒီမိုကရေစီရေးဖက်ဒရယ်ရေးနဲ့ခြေကံဥပဒေဆိုင်ရာကျွမ်းကျင်သူတို့ဖြစ်တဲ့ဆိုင်ဆရာဦးကျော်ဝင်ဖြစ်ပါတယ်။အောက်ကချင်းမျိုးသားများဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဦးမိုင်ဆန်ဖြစ်ပါတယ်။နောက်တစ်ခါဒီကချင်းပြည်နယ်ပြည်သူ့ပါတီရဲ့ဒီဥက္ကဋ္ဌတဲ့တော်ရဲဦးဖြစ်ပါတယ်။ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီဒီကောက်ပွဲလုံးမြို့သားညီညွတ်ရေးအစိုးရဆိုတဲ့ကောင်းတဲ့ဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့လက်ရှိအချိန်မှာလည်းဒီနိုင်ရပါတီပြည်တဲ့လူသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဒီဒုတိယညညရေးအစိုးရဆိုတဲ့ဒီအကြောင်းအရာကိုပြောဆိုနေလို့ဒီလိုတိုင်းရင်းသားတွေနဲ့လည်းဒီပူပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်တာတွေနောက်ပါတီဆွေးနွေးဖို့လုပ်ဆောင်နေရလည်းရှိပါတယ်။ဆိုတော့ဒုတိယညညရေးအစိုးရဆိုတဲ့ဒီအကြောင်းအရာကိုပြောတဲ့အခါမှာကျွန်တော်ဒီအင်အားစုတွေဓာတ်ရဲကဒီဆွေးနွေးညီနိုင်မှုသဘောထားဓာတ်ယူမှုတွေကိစ္စတွေကျွန်တော်ထည့်သွင်းဆွေးနွေးဖို့ရှိပါတယ်ဒီအချိန်မှာ။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီတိုင်းရင်းသားတွေရဲ့ဘက်အချက်ပေါ့နော်။ဆိုတော့ဒီစပြီးမေးချင်ပါတယ်ဒါကပါလဲဆိုတော့ဒီမြို့သားညညာအစီအစဉ်မြို့သားညညရေးအစိုးရလို့ပြောဆိုနေတဲ့အခြေအနေပေါ်မှာမြို့သားညညရေးအစိုးရဘလိုမျိုးညှော်နေတာလဲဘလိုပုံပေါ်စေခြင်းနဲ့ဆန္ဒရှိတယ်ပေါ့အဲ့တော့ခါဒီမကြခင်မှာပဲဒီတိုင်းရင်းသားတွေနဲ့ဒီနိုင်ရပါတီနဲ့ဒီပြည်သူ့ဆွေးနွေးမှုတွေရှိတဲ့အခါပြည်သူ့ဆွေးနွေးမှုရှိတဲ့အခါကျတော့ဒီဘောကနေဘာရင်းများရလက်တွေဖွက်လာဖို့ညှော်နေတာလို့ရှိတယ်လေပေါ့ဆိုတော့ဒါကိုအရင်စပြီးဆွေးနွေးပြည့်စုံကြပါတယ်အရင်ဆုံးတော့ကျွန်တော်ဆရာဦးငိုင်စကိုစပြီးဆွေးနွေးဖို့ဖိတ်ခေါ်ကြပါတယ်ခင်ဗျာ
အမျိုးသားညညရေးအစိုးရဖွဲ့ဆိုတာကကျွန်တော်တို့ကတကယ်တမ်းပြောရင်တို့ရဲ့တရင်းစာရှင်းလင်းပွဲတွေမှာကြားရတဲ့အဆင်ပဲရှိသေးတယ်။ကျွန်တော်တို့စီကိုမြို့သားဒီမိုစီဖွဲ့ချုပ်ကပို့ရစာအထဲမှာလည်းအဲ့ဒီကိစ္စလုံးဝမပါသေးပါဘူး။မပါဘဲနဲ့ပါပဲပါလဲဆိုရင်တော့ဒီမိုရီစီအနာကတ်မှာပြလို့ဒီမိုရီစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့နေရာမှာပူပေါင်းဆောင်ရွက်လင့်မယ်လို့မျှော်လင့်တဲ့အကြောင်းဒါပဲပါတယ်။ဆိုတော့ကျွန်တော်အနေနဲ့ပြောချင်တာကအဲ့ဒီအစားအပေါ်မှာပဲပြောချင်သေးတယ်။တို့ကျွန်တော်တို့ကိုမျှော်လင့်ကြောင်းပေါ်ပြတဲ့စာ အနာကဖက်ဒရယ်ဒီမိုစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့လို့ပြောတဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကလည်းပဲဖက်ဒရယ်ဒီမိုစီပြည်ထောင်စုတည်ဆောက်တဲ့အခါမှာကျွန်တော်တို့အမျိုးသားတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့အချက်နဲ့ချက်ပင်လုံးကတိကဝတ်နဲ့ပင်လုံးစာချုပ်ကိုချီခံပြီးတော့ပူပေါင်းဆောင်ရွက်ပါမယ်ဆိုတာကိုကျွန်တော်ပြန်ကြားခဲ့ပါတယ်နော်အခုထိတော့ကျွန်တော်တို့ဆီမှာအမျိုးသားငင်ရေးဆိုးရဖွင့်ဖွင့်ရှိဖို့ကိစ္စလုံးဝကျွန်တော်တို့ဆီကိုကန့်လန့်ထားတာလည်းမရှိသေးတဲ့အတွက်ကြောင့်အဲ့ဒီဟာနဲ့ကျွန်တော်မှတ်ချက်မပြီးလို့ဒီပါဘူးနော်ဟုတ်တယ်ကျေးဇူးပါ
ကျွန်မတော်တွဲဘူးအနေနဲ့ပေါ့ဒီပေါ်မှာမင်္ဂလာဆွေးနွေးတင်တာရှိတယ်ဒီလက်မကြခင်မှာဒီတွဲဆောင်ဆွေးနွေးတော့မယ်ဒီအနိုင်ရပါတီနဲ့တိုင်းရင်းသားတွေကြားထဲကဆွေးနွေးမှုတွေလည်းဘလို့ရလက်တွေဖက်လာနိုင်မယ်လို့ညွှန်နေတာလို့ရှိတယ်
ဟုတ်ကဲ့ပါကျမတို့စီဦးလည်းပဲကျမတို့ပါတီကိုအဲပို့ပေးပို့တဲ့စာကိုအဲလက်ခံရရှိပါတယ်အဲ့တော့ကျမတို့အနေနဲ့လည်းစာကိုလက်ခံရရှိကြောင်းနဲ့ရေးဆက်ခွန်ပင်လုံကိုအခြေခံတဲ့အဲကျမတို့ Federal Democracy စနစ်ကိုထူထောင်နိုင်ဖို့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ကိုပိုင်အုပ်ချုပ်ခွင့်အဲစတဲ့တန်းတူညီအခွင့်အရေးတွေကိုဖော်ဆောင်နိုင်ဖို့အတွက်ကျမတို့အဲမျှော်လင့်ချက်ရှိတယ်အဲ့လိုမျှော်လင့်တယ်ပူးပေါင်းဆောင်ရွက်နိုင်မယ်လို့ယုံကြည်တယ်ဆိုတဲ့အကြောင်းပဲကျမတို့စာပို့ခဲ့ပါတယ်အဲ့တော့အနာဂတ်မှာတော့ဒီလိုကျွန်တော်တို့တန်စာပို့ထားတဲ့သူတွေနဲ့ဥစွာဆွေးနွေးမယ်လို့လည်းဒီမီဒီယာတွေမှာတွေ့ရပါတယ်အဲ့တော့လက်ရှိအနေထားတော့ဘယ်တော့ဘယ်လိုဆွေးနွေးမယ်ဆိုတာကျွန်တော်တို့စီဘာမှအကြောင်းမကြားသေးတဲ့အတွက်ပေါ့နော်အဲကျွန်တော်တို့ကလည်းသူတို့ဘက်ကဘယ်လိုပြောလာမယ်ဆိုတဲ့အပေါ်မှာမူတည်ပြော့ပဲအဲကျွန်တော်တို့ဘက်ကဆွေးနွေးမှာဖြစ်တဲ့အတွက်ကျွန်မလက်ရှိကတော့ဒီလောက်ပဲဆွေးနွေးချင်ပါတယ်ရှင်
โอเคဆိုတော့ဆရာဦးကျော်ဝင်ကိုကျွန်တော်ဒီမြို့သားညညရေးအစိုးရရဲ့ဒီပုံစံနဲ့လာရအခြေအနေကိုအဓိကထားပြီးမေးချင်ပါတယ်ဆိုတော့ဒီမြို့သားညညရေးအစိုးရဆိုတာမျိုးကျွန်တော်တို့ဒီအရှိခြေနေမှာဒီပြောဆိုနေကြတာလည်းရှိတဲ့အခါကျတော့ဟိုတကယ်လို့ဒီလာမဲ့ဒီအစိုးရသက်တမ်းတွေမှာဒီအစိုးရဖွဲ့စည်းရနေမှာမြို့သားညညရေးအစိုးရကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဟိုဘလို့ပုံစံမျိုးဒီဖြစ်တဲ့နဲ့ဘာတွေကိုအဓိကထားပြီးတော့ဟိုလှုပ်ဆောင်တဲ့နယ်လို့ဆရာအနေနဲ့ဟိုယူဆတယ်ခင်ဗျဆရာဒါဒီပုံမှာတစ်ချက်တော့ဆွေးနွေးပေးပါအောင်ဗျာ
အဲ့တော့မြို့သားညညရေးအစိုးရဆိုတာတော့ဗျာအကွဲအပြဲတွေတိတ်များတဲ့တိုင်းပြည်ကြီးအတွက်အနောက်တိုင်းပညာရှင်တွေကပေါ်ထုတ်တဲ့ view တစ်ခုလို့ထင်ပါတယ်။သို့တော့အဲ့ဒါကလည်းဗမာပြည်မှာလက်တွေ့လုပ်လို့ရမရတော့အများကြီးစဉ်းစားပြန်ရှိ။အောက်ဆိုကျွန်တော်တို့စီမှာယုံကြည်မှုဝင်ယူတာတိတ်အားနေတာကိုဒါကြောင့်လည်းမကွဲဘူးတဲ့ပါတီဆိုတာတိတ်မရှိ။ပါတီတစ်ခုတည်းတော့ကွဲလွန်လို့ဒါလို့ပါတီတွေစုလို့ရတာဆိုကိုကွဲဖို့ပြဲဖို့များနိုင်တယ်။ဘာပဲပြောပြောဒလူဟာမျိုးကိုလုတ်ဖို့စိတ်ကူးတယ်ဆိုတော့ဘာပဲပြောကျွန်တော်ကြူပါတယ်သို့တော့ဒါကိုလက်တွေ့လုတ်ဖို့တော့လည်းနဲ့ခက်မလားမသိအဲ့တော့ကျွန်တော်ကတော့ဖြစ်စေချင်တာကကျွန်တော်တို့မှာရှိပြီးသားပေါ့ဘူကျောင်းဆန်ကူတိုင်းချခဲ့တဲ့ပြည်တော်စုရဲ့အုံမြင့်ဆိုတာရှိတယ်အဲ့ဒီအုံမြင့်တိုင်းသွားကြတာကပိုးပြီးတော့အဆင်ပြေလိမ့်မယ်ထင်တယ်အဲ့ဒါတော့အကျန်းလောက်ပြောရင်ပေါ့ဗျာ50ခုပင်လုံးပေါ့အဲ့ဒီ50ခုပင်လုံးမှာပင်လုံးစိတ်တက်ဆိုတာရှိတယ်ပင်လုံးသဘောတူညီချက်ဆိုတာရှိတယ်ပင်လုံးဂရိကဝတ်ဆိုတာရှိအကျဉ်းတော့ပဲကျွန်တော်တို့ဖြတ်ပြောရင်ပင်လုံးဂရိကဝတ်ဆိုတဲ့အထက်မှာတော့ပင်လုံးစာချုပ်ရဲ့နံပါတ်5အဲ့ဒီနံပါတ်5ကဘာပါလဲဆိုတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပေးရမယ်ဆိုတဲ့အချက်ပါတယ်နံပါတ်6ကတော့ထားလိုက်တော့ဂရိကဝတ်ရဲ့အကျိုးမှုနောက်နံပါတ်9နံပါတ်9ကတော့ဒီမိုကရက်တစ်အခွင့်အရေးပေးရမယ်ဆိုတာပါနောက်8နဲ့9ရှင်းတဲ့ကိုကတော့အဲ့ဒီတုန်းကရှိခဲ့တဲ့တောင်တန်းဒေသ၃ခုလုံးရဲ့တော့ဗန္ဓရေးဆိုင်ရာလွတ်လပ်ပွဲအနည်းပြောလို့ရှိရင်အခုခေတ်ဟောနဲ့တော်တော်လေးတူတာပေါ့လေအခုခေတ် fiscal federalism နဲ့ cousin အဲ့ဒီတော့ပြောကြသဏ္ဍာန်ဆိုတော့9ခွန်8 9ဟာတပင်လုံးဂရိကဝတ်ချက်ပါဒါတည်းမကဘူးပင်လုံးစာချုပ်ကာလကရှမ်းရဲ့ကချင်ရဲ့ချင်းရဲ့သဘောတူထားတဲ့အချက်ရှိရဲ့အဲ့ဒါကိုဘူကျောင်းအောင်စံပြန်ဖြေတဲ့နံပါတ်5အချက်မှာကြခွဲထွက်ခွင့်ကိစ္စအဲ့ဒီတော့ဘူကျိုးပြောတာတော့ခွဲထွက်ကိုမူရသဘောတူတယ်သို့တော့နော်ဆုံးဖြတ်ချက်ကတော့တိုင်းပြည်ပြည်လွတ်တော်ကြမှာဆုံးဖြတ်တာကိုကောင်းမယ်ဆိုတာပြောလိုက်တယ်ဒါလည်းသဘောတူကြတကယ်တိုင်းပြည်ပြည်လွတ်တော်ကြတော့လေခွဲထွက်ခွင့်ကိုပေးလိုက်တာရှိဒါကြောင့်ချုပ်လိုက်ရင်ပင်လုံးဂရိကဝတ်ဆိုတာပင်လုံးသဘောတူညီချက်5 9 8 9နဲ့ခွဲထွက်ခွင့်ပေါ့နော်ဒါလို့ရှိတယ်တခါအဲ့ဒါကပင်လုံစာချုပ်ပင်လုံစာချုပ်ပြီးတဲ့အခါကျတော့နေဆက်ဒေသနော်တောင်တန်းဒေသလေးလာရေးအစည်းအခမ်းသာဆိုတာထွက်လာအဲ့ဒီကျတော့နော်ပူပေါင်းရေးစာချုပ်ပေါ့ပူပေါင်းရေးစာချုပ်သဘောမျိုးသူကဘာလာလဲဆိုသူကကိုလိုနီနယ်၄ခုနဲ့လွတ်လပ်တဲ့ဟိုပါပေါ့ နော်ကရင်ဒီပြည်နယ်အဲ့ဒီလေးခုကိုပေါင်းပြီးတော့ပြည်တော်စုဖွဲ့မယ်ဆိုတဲ့သဘောပါလားပြောကြတဲ့ဆန်းနော်ဗမာပြည်မရဲ့ဗမာပြည်မထဲမှာပါပါလဲဆိုတော့အလုံးပြည်လက်ထက်ကတင်ထားတဲ့မွန်ပါတယ်နောက်တကဘူရောပြည်လက်ထက်ကတင်ထားတဲ့ရခိုင်ပါတယ်နောက်တကကရင်အများစုနေတဲ့နော်မြို့ဝကျော်မှာပါတယ်အဲ့ဒီဗမာပြည်မရဲ့နောက်တကရှက်ဖက်ဒရေးရှင်းရဲ့နောက်တကကချင်တောင်တန်းရဲ့ချင်းတောင်တန်းရဲ့စာအဲ့ဒီလေးခုနဲ့လွတ်လပ်တဲ့ကိလွတ်လပ်တဲ့ကိရတဲ့စာချုပ်ကအခုတိအင်္ဂလိပ်ကလို့ဒီတရားဝင်ဖြစ်တာအဲ့ဒီလေးခုအဲ့ဒီတော့ကျွန်တော်တို့မှဒါရှိပြီးသားအစတွေကလည်းပူကြောင်းဆက်ကိုလည်းချထားတယ်ပြီးတော့စုအုံမြစ်လို့ပြောလို့ရအဲ့ဒီအုံမြစ်ကိုအကျောင်းချောင်းချောင်းအကောင့်ထဲမှာပေါ်နိုင်ခဲ့တာဒီနေ့လက်တွေ့ပြန်ခေါ်တယ်ပေါ်ကြရင်တော့အကောင်းဆုံးဖြစ်လိမ့်မယ်ထင်ဒီနေ့ဖြစ်နေတဲ့ပြည်တွင်းစစ်ရဲစဲရေးတွေလည်းအလားအလာကောင်းတာလေးထင်ဒီလောက်ပါ
โอเคโอเคสรุปเราจะมาดอดเวบูကိုစပြီးတက်ပြီးမေးချင်တာတကူอ่ะကျွန်တော်တို့ဒီလက်ရှိချိန်မှာတော့ဒီနိုင်ငံပါတီမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီနည်းကဒီအစိုးရဘုံတော့ဖွဲ့နိုင်တဲ့အခြေအနေနိုင်ရထားတယ်ပေါ့ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့ဒီကူပြောနေရဒီမျိုးသားညီညွတ်ရေးပဲပြောနောက်တစ်ခါဒီမျိုးသားညင်ကြားစေပြောပြောပေါ့ဆိုတော့ဒီလိုအင်အားစုတွေကြားထဲကဒီညင်ကြားစေကိုတိစောက်မယ်ဆိုလို့ရှိရင်နိုင်ငံပါတီအနေနဲ့ဘလို့သဘောထားတွေထားဖို့လိုအပ်တယ်လို့တိုင်းသားတွေရဲ့ဘက်ကလည်းမျှော်လင့်တာမျိုးရှိတယ်ဆိုတော့ဆိုရဖွဲ့စည်းရေးမှာပြည်တိုင်းနဲ့ပြည်တိုင်းဒေသကြီးနဲ့ပြည်နယ်ဆိုရဖွဲ့စည်းရေးမှာရောပြည်တော်စုဆိုရဖွဲ့စည်းရေးမှာရောဘလို့သဘောထားမျိုးနဲ့ဘလို့လုံဆောင်မှုတွေကိုညွှန်လင်းထားတာရှိတယ်ဒီပုံမှာလည်းချက်လောက်ဆွေးနွေးပြပါဦ
းကဲအနိုင်ရပါတီအနေနဲ့အခုကတော့တို့အနေနဲ့အစိုးရဖွဲ့နိုင်ဖို့လုံလုံလောက်လောက်ပေါ့နော်အခြေအနေရှိနေပါတယ်ဒီအခြေအနေမျိုးမှာဆိုလို့ရှိရင်တို့အနေနဲ့ဘလို့အစိုးရမျိုးကိုပုံဖော်မယ်တနိုင်ကလုံးအတွက်ပေါ့နော်ဘို့အစိုးရကိုရောပြည်နယ်အစိုးရကိုရောဘလို့ပုံစံမျိုးကိုပုံဖော်မယ်ဆိုတာတို့ကောင်းကောင်းမွန်မွန်တို့စဉ်းစားတွေးခေါ်ပြီးမှစိတ်စိတ်ကြိုက်ပုံဖော်လို့ရနိုင်တဲ့အနေအထားဖြစ်ပါတယ်အဲ့ခါကျတော့တို့အနိုင်ရပါတီအနေနဲ့ပုံဖော်မဲ့အနေအထားဆိုလို့ရှိရင်အနာကငင်းချမ်းရေးကိုဥတည်စေချင်ပါတယ်ကျမတို့ကငင်းချမ်းရေးကိုဥတည်မယ်ပြီးလို့ရှိရင်ကျမတို့ဖွံ့ဖြိုးတိုးတက်မှုကိုဥတည်တဲ့အစိုးရမျိုးဖြစ်စေချင်ပါတယ်ပြီးလို့ရှိရင်သက်ဆိုင်ရာဒေသတွေမှာဆိုလို့ရှိရင်လည်းအောက်ခြေအထိပေါ့နော်အောက်ခြေအထိကြီးစုပေးနိုင်တယ်ပြီးလို့ရှိရင်ကျမတို့အောက်ခြေတွေမှာအားလုံးမရောက်နိုင်သည့်တိုင်အောင်တော့မှကျမတို့ပြည်သူအတွက်လှုပ်ပေးနေတဲ့ကျမတို့ CSO တွေအဖွဲ့အစည်းတွေအများရှိတယ်အဲ့ဒါတွေနဲ့ပြည်နယ်အစိုးရတွေအထူးပြည်ပြည်နယ်အစိုးရတွေလက်တွဲဖော်ဆောင်စီချင်ပါတယ်ယခင်၅နှစ်ကာလမှာဆိုလို့ရှိရင်ကျမတို့ဒီလူမှုအဖွဲ့အစည်းတွေပေါ့နော်ဒီအဖွဲ့အစည်းတွေနဲ့လက်တွဲဖော်ဆောင်မှုအင်မတန်အားနည်းပါတယ်ပေါင်းစပ်ညှိနှိုင်းမှုအင်မတန်အားနည်းပါတယ်ဒါကြောင့်မို့အစိုးရလှုပ်ဆောင်မှုတက်ဒီဘက်မှာပြည်သူကတက်တက်အဲ့တော့ပြည်သူမှာဘလိုကန္တာတွေအားနေနေတယ်ဘာတွေဖြစ်နေရဆိုတာအစိုးရမသိတယ်လို့အစိုးရလည်းပဲသူတို့အလုပ်ပဲသူတို့လုပ်နေတဲ့အခါကျတော့ပြည်သူနဲ့အစိုးရကြားမှာတော်တော်လေးကွာဟမှုရှိတယ်ပေါ့နော်အဲ့ဒါတွေကျမတို့မြင်နေရပါတယ်ပြီးလို့ရှိရင်နိုင်ငံရေးပါတီတွေဆိုရလဲသက်ဆိုင်ရာကိုစားပြုမှုတွေရှိတဲ့အတွက်နိုင်ငံရေးပါတီတွေနဲ့လည်းလက်တွဲဆောင်ရွက်နိုင်တဲ့ဟာတွေကိုလက်တွဲဆောင်ရွက်တင့်တယ်လို့ကျမတို့ဒီလိုအကြံပြုချင်ပါတယ်နောက်မှဗဟိုဘက်မှာလည်းကျမတို့ဒီတိုင်းရင်းသားအရေးကိစ္စတွေအထူးသဖြင့်ကျမတို့တိုင်းရင်းသားအမည်နာမကိစ္စတွေပါတယ်တော့မှသူတို့ဘွန်ကြီးဌာနတစ်ခုနဲ့တစ်ခုအင်မတန်ပေါ့နော်ချိတ်ဆက်မှုအားနည်းတယ်လို့မြင်ပါတယ်အဲ့လိုမျိုးခန္ဓာတွေဆိုလို့ရှိရင်သက်ဆိုင်ရာတိုင်းရင်းသားတွေနဲ့ဟိုအမီနာမကိစ္စတွေဥပမာပေါ့နော်အမီနာမကိစ္စတွေလွယ်မားနေတယ်ဆိုလို့ရှိရင်လည်းအောက်ခြေမှာကျမတို့အဖွဲ့အစည်းတွေနဲ့အဲကျမတို့တွေ့ဆုံပြီးမှကျမတို့ပေါ့နော်အမှန်တိုင်းပဲဖြစ်စေချင်ပါတယ်ပေါ့နော်ပြီးခဲ့တဲ့ကာလတွေမှာဒါမှားယွင်းတာတွေအများရှိပါတယ်တစ်ဖက်ကလည်းကျမတို့ဒီရွေးကောက်ပွဲခန္ဓာတွေမှာဆိုလို့ရှိရင်လည်းတိုင်းရင်းသားနဲ့ပတ်သက်ပြီးမှပေါ့နော်ကျမတို့ဆောင်ရွက်မှုတွေရာဆိုလို့ရှိရင်အင်မတန်အားနည်းတယ်အဲ့တော့အဲ့ဒါတွေကိုလည်းအစိုးရအနေမှာထိမ့်ညှိစောင့်ကြည့်ပြီးမှဆောင်ရွက်စေချင်ပါတယ်ဘ ਹੁ အစိုးရလည်းပဲအခုကအာဏာတွေတော်တော်များများကဘ ਹੁ မှာယူထားတယ်သို့တော့အောက်ခြေမှာပြဿနာဖြစ်လာလို့ရှိရင်ဘ ਹੁ အစိုးရကလည်းလက်လမ်းမမီဘူးပြီးနေအစိုးရကလည်းလုပ်ပိုင်ခွင့်မရှိဘူးဆိုတဲ့အခါကျတော့ကျွန်တော်ပြည်သူတွေမှာအရာအခက်အခဲပေါ့နော်တွေ့ရပါတယ်ဒါကြောင့်မို့ဒါတွေကိုဝိုင်းဝန်းညှိနှိုင်းဆောင်ရွက်ဖို့နဲ့လက်လမ်းမမီတဲ့ကိစ္စရပ်တွေဆိုလို့ရှိရင်လည်းကျမတို့ကဒီပြည်နယ်အစိုးရကိုဒီအစိုးရဘက်ကနေပြီးမှကျမတို့အဲလုတ်ကင်ခွင့်ပေးပြီးမှဆောင်ရွက်တင်တယ်လို့ကျမတို့ပြောချင်ပါတယ်နောက်မှတချို့ခန္ဓာတွေမှာတော့အဲကျမတို့ပေါ့နော်လက်လမ်းမမီနိုင်တဲ့ခန္ဓာတွေတော့ကျမတို့လုတ်ပိုင်ခွင့်တိတိကျကျပေးပြီးမှဆောင်ရွက်မယ်ဆိုလို့ရှိရင်ပို့ပြီးတော့အောင်မြင်နိုင်မယ်လို့အဲကျမတို့လောက်ပဲပြောချင်ပါတယ်ရှင့်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာဦးကန်သာဒီပေါ်မှာချက်လောက်ဆွေးနွေးပေးပါဦးခင
်ဗျာဟုတ်ကဲ့ပါအဲနှစ်ပိုင်းဆွေးနွေးပါမယ်ပြည်ထောင်စုအဆင့်ပိုင်းကတော်တော်လေးရေးကြည့်တယ်လို့သုံးသပ်ရတယ်ပေါ့နော်ခုနဆရာဦးကျော်ဝင်းပြောသလိုလေကျွန်တော်တို့ ကျွန်တော်အနေနဲ့တော့ပင်လုံကတိကဝတ်ဆိုတဲ့အထဲမှာအာပင်လုံစာချုပ်ထဲကပါတဲ့ဟာကိုမပြောတော့ဘူး6ရက်နေ့မှာဖေဖော်ဝါရီလ6ရက်နေ့မှာ1948မှာကချင်ခေါင်းဆောင်တွေနဲ့ရှမ်းခေါင်းဆောင်တွေတဘောတူထားတဲ့ချက်9ရက်နေ့မှာချင်းခေါင်းဆောင်တွေရောက်လာလို့3ဖွင့်ဆိုင်ရာတဘောတူထားတဲ့ချက်10ရက်နေ့မှာဘူချောင်းဆန်းရောက်လာလို့ဘူချောင်းဆန်းကရှမ်းကချင်ချင်းခေါင်းဆောင်တွေရဲ့တင်ပြချက်ကိုတဘောတူထားတဲ့အချက်တွေဟာဂတိကဝတ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါကိုပို့ပြီးတော့ပြောချင်တယ်ပေါ့အဲ့ဒီထဲမှာဆိုအမျိုးသားတန်းတူရေးပါတယ်ပင်လုံစာချုပ်ထဲမှာတော့တန်းတူရေးဆိုတဲ့ကိစ္စထည့်မရေးထားတော့ဘူးပေါ့နော်ဆိုတော့အခုဒီတစ်ခေါက်မှာ NLD ဟာကျွန်တော်တို့1990ခုနှစ်ရွေးကောက်ပွဲတုန်းကလည်းကျွန်တော်တို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်စေ1988ခရီးကဖွဲ့စည်းထားတာအဲတုန်းကကျွန်တော်အဲတုန်းကပြောပါတယ် UNLD ကတော့ပြောတယ် NLD ကတိုင်းသားနိုင်ငံမှာမပြိုင်ပါနဲ့လို့ပြောထားတယ်မြစ်တရရခံတယ်ဒါပေမဲ့တို့အကြောင်းပြချက်ကကျွန်တော်ပါတီထဲမှာလည်းတိုင်းသားတွေရှိတဲ့အတွက်ကြောင့်တို့ကဖိတ်ခေါ်လို့ပြန်ရတာပါဆိုပြီးမှတို့ပြောတယ်ဆိုတော့အခုဒီတစ်ခေါက်မှာလည်းပဲကျွန်တော်တို့2015ကလည်းဒီလိုပြောဆိုဆွေးနွေးမှုတွေရှိခဲ့တယ်ကြောင့်လည်းပဲအဆင်မပြေခဲ့ဘူးသူတို့ပြိုင်နေပေါ့ဒါပေမဲ့ခု NLD နင်းနဲ့ဝင်ပြိုင်လာလို့ပြတ်တက်နိုင်တဲ့ခါမှာအမျိုးသားငြိမ်းရေးအစိုးရပဲခေါ်ခုနာဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးတက်တဲ့ခေါ်ဟင်းနှိုင်းဆောင်ရွက်ဖို့လုပ်တဲ့ချိန်မှာနံပါတ်1ကတော့အရေးကြီးဆုံးကတော့တိုင်းပြည်အတွက်ငြိမ်းချမ်းရေးအရေးကြီးတယ်ငြိမ်းချမ်းရေးပေါ်ဆောင်တဲ့နေရာမှာကျွန်တော်တိုင်းရင်းသားဒီပြည်နယ်တွေခြေခံတဲ့ပါတီတွေနဲ့ကောင်းဆောင်တွေနဲ့တန်းတူညီတူဆွေးနွေးမှုကိုပေါ်ဆောင်တင်တယ်လို့မြင်ပါတယ်နံပါတ်1နံပါတ်2အနေနဲ့တော့ကျွန်တော်တို့ခုနငြိမ်းချမ်းရေးရဖို့အရေးအတွက်ကဘာကခြေခံတယ်လဲဆိုတော့ Federal Democracy ပြည်ထောင်စုတည်ဆောက်ဖို့ပါပဲ Federal ပြည်ထောင်စုတည်ဆောက်တဲ့အခါမှာဘာကိုခြေခံမလဲလို့ပြောတဲ့အခါမှာတော်တော်များများကအမြင်အမျိုးမျိုးတွေရှောက်တင်ပြကြပြီမြင်ကျွန်တော်အနေနဲ့တော့အခုကြာမှာအမြင်တစ်ဒီအခြေခံမူအတိတ်တွေချမှတ်တာထက်ကျွန်တော်တို့ခုနဘူချောင်းဆန်းနဲ့ပင်လုံခေါင်းဆောင်တွေလက်မှတ်ထိုးတဲ့ခေါင်းဆောင်တွေကအုတ်မိချခဲ့ပြီးသားအုတ်မိရှိတဲ့လမ်းစဉ်ရှိပြီးသားဖြစ်တယ်။အဲ့ဒီလမ်းစဉ်အပေါ်မှာတွားတာဟာဖြစ်ရင်နိုင်ငံတော်အတွက်အလွေဆုံးနဲ့နှိမ့်နိုင်ဆောင်ရွက်ဖို့ကအနည်းစားဆုံးဖြစ်မယ်လို့ယုံကြည်တယ်။ဒါကြောင့်ဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာတိုင်းသားတွေရဲ့သဘောထားကိုဒီအနိုင်ရအစိုးရအနေနဲ့အနိုင်ရပါတီနဲ့တန်းတူညီတူဆောင်ရွက်ဖို့လိုလိမ့်မယ်လို့ယူဆပါတယ်။နံပါတ်3အနေနဲ့တော့ကျွန်တော်တို့အနိုင်ရပါတီအနေနဲ့တကယ်တမ်းဟိုသတင်းစာရှင်းလင်းပွဲမှာပြောကြတဲ့လိုပဲအမျိုးသားငြိမ်းချမ်းရေးအစိုးရကိုဖိတ်စည်းမယ်ဆိုရင်လည်းအတက်နိုင်ဆုံးကန္တတီတီမှာတိုင်းရင်းသားဒီပါတီတွေရဲ့အလှည့်ကိုအနည်းဆက်ဆုံးတန်းတူညီတူပေးဖို့လိုအပ်မယ်လို့ယူဆတယ်။ဘာဖြစ်လို့လဲဆိုစာနမူနာကောင်းဖြစ်စေခြင်းနဲ့ဥပမာအမျိုးသားလူခွင့်ရေးကော်မရှင်တွေရှိတယ်အကြတိတိုက်ဖြတ်ရေးကော်မရှင်တွေရှိတယ်။နော်ဖွဲ့စည်းပုံခြေခံဥပဒေခုံရုံးတွေရှိတယ်။ဝန်ထမ်းရွေးချယ်ရေးဖွဲ့တွေရှိတယ်။တကယ်တော့တကယ်ဟိုဌာနဝန်ကြီးဌာနအတီးတီးမှာဒီတာဝန်ဘာလဲခွဲဝင်ယူတာမဟုတ်ရင်တောင်မှတချို့နေရာတွေမှာအထူးတကွပူးပေါင်းဆောင်ရွက်ပြီးတော့လုပ်နိုင်တဲ့အခန်းကဏ္ဍတွေအများကြီးရှိတယ်။ဒါကို NLD ဆိုရတယ်နဲ့ပြည်ထောင်စုပိုင်းမှာအကောင့်ထည့်ဖို့တင့်တယ်လို့ဒါကိုအကြံပေးခြင်းတယ်ပေါ့နော်။ပြည်နယ်ပိုင်းမှာကပင်နယ်ပိုင်းကြတော့ဘူကမူချပေးရတာကိုပင်နယ်ကအကောင့်ထည့်ဖို့ရတာများတယ်အခြေခံဥပဒေရလည်းဒီလိုပဲသွားတယ်သွားပြီးငယ်မဲ့လေကျွန်တော်တို့ပင်နယ်တွေမှာလည်းပဲဒေသခံတိုင်းသားပါတီကောင်းဆောင်တွေရဲ့သူနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းကကျွန်တော်တိုင်းသားပါတီဟာဘာပဲဖြစ်အဲ့ဒီအပေါ်ကညွန်ကြားချက်မျိုးမရှိတဲ့အတွက်ကြောင့်ဒေသခံရဲ့ပြည်သူလူထုရဲ့အတန်ကိုပိုကြားရတယ်လို့ယုံကြည်တယ်ဒေသခံရဲ့လက်တွေ့လိုအပ်ချက်ကိုပိုသိတယ်ပူပြီးတော့လေဒီဆောင်ရွက်ဖို့ဒီနိစ္စမှုရှိတယ်ဒါကြောင့်ဒီလိုမျိုးဒေသခံတွေရဲ့ပြည်သူလူထုရဲ့လိုအပ်ချက်ကိုခင်နိုင်ပူပေါင်းဆောင်ရွက်နိုင်ဖို့ဆိုရင်တော့ပြည်နယ်အစ်စ်မှလည်းပဲဒီလက်ရှိနိုင်ရပါတည်နေပူပေါင်းဆောင်ရွက်မှုကတော့မဖြစ်မနေဆောင်ရွက်ဖို့လိုအပ်တယ်ဒါမှသာလျှင်ကျွန်တော်တို့နိုင်ငံမှာအဓိကငြိမ်းချမ်းရေးလိုချင်တယ်ငြိမ်းချမ်းရေးဖြစ်ဖို့အတွက်ကပြည်ထောင်စုမြန်မာနိုင်ငံဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖြစ်ဖို့လိုတယ်ကျွန်တော်တို့အုပ်ချုပ်ရေးပိုင်းတွေမှာပဲပါစပလာကတမိုင်းကြောင့်အဆက်ဆက်မှာဗမာတိုင်းသားတွေကပဲဘိုဟိုပြည်ထောင်စုအာဏာအစစ်အစင်အကုန်လုံးချုပ်ကန်ထမိုးကန်တဲ့နေရာကနေအခုအရွေ့တရွေ့ကိုကျွန်တော်တို့ရွေ့သွားပြီးတော့အထိုက်လျော့တန်းတူညီများမှုဖြစ်လာမြင်ဆိုရင်ပြည်ထောင်စုတောက်တဲ့ခုနဆရာဦးကျော်ဝင်းပြောတယောက်နဲ့တယောက်လူမျိုးတစ်မျိုးနဲ့သူမျိုးပါတီတစ်ခုနဲ့တစ်ခုဖြစ်ကြားမှာယုံကြည်မှုပိုရှိလာပြီးတော့ လက်တွေးဆောင်ရွက်နိုင်မယ်လို့မျှော်လင့်ပါတယ်။ဒါကိုပဲပြောချင်ပါတယ်နော်ကျေးဇူ
း။ဟုတ်ကဲ့ပါခါ။ကျွန်တော်ဆရာဦးကျော်ကိုမေးချင်တာတော့ကျွန်တော်တို့လက်ရှိဒီနိုင်ငံရေးဒီအကြောင်းလေးရတယ်2020နဲ့စလာကျွန်တော်တို့ဒီဆိုရ30ကိုသွားတော့မှာပေါ့နော်။ဆိုတော့ဟိုဒီတစ်ဖက်မှာလည်းကျွန်တော်တို့အင်အားစုတွေဒီမတူကဲကြတဲ့အင်အားစုတွေဂျာတွေကဒီဂျင်ဂျားစေးရေးမြူမြူရေးကလည်းဒီကျွန်တော်တို့ကတုံ့နေရတဲ့အခြေအနေရှိတယ်ပေါ့။ဆိုတော့ဒီလိုအခြေအနေမျိုးမှာလာမယ့်ဒီဆိုရစစ်လက်ထက်မှာပေါ့ကျွန်တော်ဒီမြူသားမြူမြူရေးတို့မြူသားဂျင်ဂျားစေးတို့ဘယ်လောက်ထိမျှော်လင့်လို့ရနိုင်ပြီရှိမလဲ။ဆိုတော့ဒါတွေကိုမျှော်လင့်လို့ရဖို့ရအတွက်ကဘယ်လိုအဓိကထားပြီးလှုပ်ဆောင်ဖို့လိုအပ်တယ်ပေါ့။ဆိုတော့ဒါကိုလက်ဆရာဖြတ်ဆွေးနွေးပြပါခင်ဗျ။
အာပဲပြောပြောကြွက်ကြပြကြတာဆိုင်ရင်ပူပေါင်းမှုလုပ်ကြတာတော့ကျွန်တော်တို့ကြိုးစားမှာပေါ့ဗျာသို့တော့ဘလို့ပူပေါင်းမှုလုပ်မလဲဆိုတော့စသောကကျွန်တော်ပြောခဲ့တဲ့အတိုင်းရှိပြီးသားဂရိကဝတ်ပူတော့အခြေခံပြီးတော့လုပ်သွားကြတာကပိုးပြီးတော့အပြင်းနဲ့နှိစက်လိမ့်မယ်ထင်တယ်အဲ့တော့တဲ့တဲ့ပြောမယ်ဆိုလို့ရှင်တော့တဲ့လာတဲ့အစိုးရတွေကနံပါတ်1အရေးကြီးတာတိုင်းရင်းသားနဲ့ပြည်လေဘူးလို့ဘာဖြစ်လို့လဲဆိုတော့ဗမာနိုင်ငံဟာဗမာလူမျိုးတစ်မျိုးတည်းရှိတာမဟုတ်တိုင်းရင်းသားပေါင်းစုံပြည်တွင်းနေတဲ့အဲ့ဒီနိုင်ငံမျိုးမှာတိုင်းရင်းသားတွေနဲ့လူမျိုးဟောပေါ့နော်အမားနဲ့ဂျားထဲမှာပြဿနာရှိနေတယ်ဆိုတိုင်းပြည်ကဘယ်လိုမှမနေပြန်နဲ့တစ်ချက်နံပါတ်1ချက်ကတော့တက်လာတဲ့အစိုးရတွေဟာရှိပြီးသားတက်နဲ့ပြဿနာတက်တဲ့နေလို့ရှိရင်ဒီတိုင်းပြည်ကလည်းဘယ်လိုမှမနေပြန်နဲ့အဲကြောင့်အရေးကြီးတာကတက်ကလူမျိုးစုတွေနဲ့အဆင်ပြေဖို့လုပ်တယ်တက်လာတဲ့အစိုးရတည်းကနှစ်ကတက်နဲ့လည်းနားလည်မှုရှိဖို့လို့အဲ့ဒီနှစ်ခုတော့ကြိုးစားသွားစေချင်တယ်ဒီလိုကြိုးစားပွားကြရတော့ကျွန်တော်တို့လိုလားတဲ့ပန်းနိုင်တခုရောက်မှာချက်သို့သော်ဒီကိစ္စကလည်းပြောတာပြောရတာအတော်တော့ကြိုးစားလိမ့်မယ်ထင်တယ်အခုချိန်ကြီးကတော့ကျွန်တော်တို့ကယောလင်းချက်တော့ရှိသလောက်ရှိသေးပါသေးတယ်သို့သော်ပုံဝင်လည်းပြောရတော့သိအားရစရာအခြေအနေတော့မဟုတ်သေးဘူးလို့ချက်ဆက်ကြိုးစားလိမ့်မယ်ထင်တယ်အဲ့တော့ဘယ်ပြောပါ့မလဲအချိန်နည်းနည်
းဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးချိန်ကတော့ကျွန်တော်ဒီဟိုက5မိနစ်တော့ကြာပါသေးတယ်ဆိုတော့ကျွန်တော်ဒီနောက်ဆုံးမိကုံးလေးကိုသွားကြမှာနောက်ဆုံးမိကုံးကတော့ကျွန်တော်အချုပ်ပေါ့ဆိုတော့ဒီကျွန်တော်တို့ဒီမျိုးသားညညရေးအစိုးရလို့ကျွန်တော်တို့ဒီပြောကြတယ်တော့ဒီတိုင်းရင်းသားတွေအားလုံးနဲ့ဒီအင်အားစုတွေအားလုံးဂျားတွေကဒီမျိုးသားစင်ကြားစီကိုလည်းပြောတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီလာမယ့်ဒီနောက်ထပ်5မိနစ်အစိုးရသက်တမ်းကိုသွားတော့မယ်ခြေနေမျိုးမှာဒီမျိုးသားစင်ကြားစီရေးဒီမျိုးသားညညရေးကိုဟိုလှုပ်ဆောင်နိုင်ဖို့ရှေ့ကိုဆက်ထိုးနိုင်ဖို့ဘလူအကျက်တဲတွေရှိနေတယ်ဒါကဘလူကြော်လွားတဲ့နယ်လို့ယူဆတယ်ပေါ့ဒါကိုလည်းနောက်ဆုံးပိတ်ပြီးသူနေပြည့်စုံချင်ပါတယ်ကျင်တော့တော့ဆ iam တော်တဲဘူးကပဲဆက်ပြီးသူနေပြည့်ပါအောင်ခင်ဗျာ
ကဲ့ပါဒီလိုအမျိုးသားရင်ကြားစီဆောင်ရွက်တဲ့အခါမှာတော့ဒါကျမတို့အစိုးရတရဆိုတာအခုလက်ရှိကျမတို့ဥပဒေအရလည်းပဲအဲဒီကျမတို့အစိုးရဖြစ်လာပြီဆိုလို့ရှိရင်တော့ပါတီလုပ်ငန်းတွေဆောင်ရွက်လို့မရဘူးပေါ့နော်အဲ့တော့ဘဟုမှာဆိုလို့ရှိရင်ကျမတို့ပြည်တော်စုအစိုးရဆိုလို့ရှိရင်သူ့နေရာမှာရွေးကောက်ပွဲတော်ပြန်ကျင်းပတယ်ပေါ့နော်ရွေးကောက်ပွဲတော်ပြန်ကျင်းပတယ်အဲ့တော့တစ်ဖက်ကကြတော့လေကျမတို့ကဒီမြို့သားရင်ကြားစီအစိုးရလို့ကျမတို့ပြောနေပေမဲ့ဒီအစိုးရအဖွဲ့အဲနောက်ဘဟုအစိုးရရောပြည်နယ်အစိုးရရောဖွဲ့စည်းတဲ့အခါမှာသူ့ရဲ့ပေါ့နော် criteria တွေကိုသတ်မှတ်တဲ့အခါမှာတော့ဒီပါတီကိုပေါ့နော်တစ္ဆာရှိတဲ့လူလို့ပြောတယ်နောက်မှပါတီမူဝါဒတွေကိုအဲ့လိုက်နာဆောင်ရွက်နိုင်တယ်လို့ပြောတယ်အဲ့ဒီခါကျတော့အဲ့လိုမျိုးကန္တာတွေအဲ့လိုမျိုးအကန့်တတ်တယ်အဲ့လိုမူဝါဒတွေထားမယ်ဆိုရင်တော့ကျမတို့ကအခက်အခဲတွေအများကြီးရှိလိမ့်မယ်အဲ့တော့ကျမတို့အဲဘဟုအစိုးရဆိုတာကတော့ကျမတို့အစိုးရဖြစ်ပြီးဆိုလို့ရှိရင်ပါတီလုပ်ငန်းတွေကိုမလုပ်ရဘူးသက်ဆိုင်ရာကျမတို့သတ်မှတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တည်ဆဲဥပဒေဖြစ်မှာကျမတို့ပြည်သူလူထုကိုတာဝန်ခံတဲ့အစိုးရသာဖြစ်ဖို့လိုတယ်ပေါ့နော်ပါတီတစ်ခုကိုအဲ့ဒီအနိုင်ရပါတီတစ်ခုရဲ့မူဝါဒနဲ့ပါတီတစ်ခုရဲ့ဩဇာခံဖြစ်မယ်ဆိုရင်တော့ကျမတို့ကဘလို့မှရှစ်ဆက်သွားလို့ရမှာမဟုတ်ပါဘူးပြီးလို့ရှိရင်ဒီအပေါ်မှာကျမတို့တိုင်းရင်းသားတွေပူးပေါင်းဆောင်ရွက်ဖို့လည်းပဲအဲကျမတို့ဒီပါတီတစ်ခုရဲ့မူဝါဒအောက်မှာသွားမယ်ဆိုလို့ရှိရင်တော့အခက်အခဲတွေရှိလိမ့်မယ်အကြက်တဲတွေရှိလိမ့်မယ်ပေါ့နော်အဲ့ဒါကြောင့်မို့ကျမတို့သွားတဲ့အခါမှာကျမတို့ဒီအမျိုးသားမျိုးသားရင်ကြားစီရေးအတွက်ကျမတို့အနာဂတ်ဖက်ဒရယ်ဒီမိုကရေစီတည်ထောင်မယ်ဒီလိုရှင်ဒီ9နှစ်တာကျမတို့ပူပေါင်းဆောင်ရွက်နိုင်မဲ့ကိစ္စရပ်ပြင်မှာဆိုလို့ရှင်တော့ဘုံသဘောတူညီချက်ပါတဲ့မူဝါဒတစ်ခုကိုသတ်မှတ်ပြီးတော့ကျမတို့ပြီးသူအခြေပြုပြီးမှကျမတို့ငင်းချမ်းရေးကိုရရှိဖို့ဒန်တူညီရေးအနာဂတ်ဖက်ဒရယ်တိဆောက်ရေးကိုအခြေခံတဲ့မူဝါဒတွေနဲ့သွားမှသာကျမတို့အဆင်ပြေနိုင်မယ်ဆိုတာကိုကျမအနေနဲ့ဆွေးနွေးလိုပါတယ်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ဆရာဦးငိုက်သာချုပ်ပြီးဆွေးနွေးပေးပါဦ
းကျွန်တော်လိုရင်းလေးပဲဆွေးနွေးပြရစီကျွန်တော်ခေတ်ဆက်ဆက်မှာကျွန်တော်တို့တိုင်းရင်းသားလူနည်းစုတွေကပင်လုံစိတ်တက်ပြည်ထောင်စုစိတ်တက်ကိုတောက်လျှောက်ထားခဲ့တယ်လို့ကျွန်တော်အဲ့လိုသဘောပေါက်တယ် ပြည်ထောင်စုကြီးကိုတည်မြဲစေခြင်းတို့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ခြင်းနဲ့ဆိုတာလည်းကျွန်တော်ယုံကြည်တယ်။ကျွန်တော်နားလည်လို့မရတဲ့အချက်နဲ့ကျွန်တော်အားမလို့အားမရဖြစ်တဲ့ချက်ကဗမာတိုင်းဒေသခေါင်းဆောင်တွေကပြည်လုံးစိတ်ဓာတ်နဲ့ပြည်ထောင်စုစိတ်ဓာတ်တကယ်မရှိဘဲနဲ့ဗမာစိတ်ဓာတ်ပဲပူထားနေသလားလို့ကျွန်တော်ခက်ဆက်ဆက်မှတန်တရားဝင်တယ်။ပြည်ထောင်စုစိတ်ဓာတ်ပြည်ထောင်စုစိတ်ဓာတ်လို့ပြောပေမဲ့ဗမာစိတ်ဓာတ်ကပူများနေလို့ပြည်ထောင်စုကြီးရဲ့အတွက်ကအပြေမရှာနိုင်ဘူးလို့ကျွန်တော်ဒီလိုတွေ့ရသုံးသပ်ချက်ပါနော်။ဒါကြောင့်ဒီတစ်ခေါက်တော့ NLD အစိုးရအနေနဲ့ကျွန်တော်တို့လက်ရှိနိုင်ငံတော်ရဲ့အတိုင်းပြန်ခံပုဂ္ဂိုလ်ကြီးအနေနဲ့လည်းခုဒုတိယတက်တမ်းမှာတော့ဖြစ်ရင်ပြည်လုံးစိတ်သက်ပြည်ထောင်စုစိတ်သက်တကယ်ကိုထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပြီးတော့အဲ့ဒီအခြေခံစိတ်သက်နဲ့ဆောင်ရွက်ပြီးတော့ဘေးကိစ္စမဆိုငင်းချမ်းရေးကိစ္စဖက်ဒရယ်ပြည်ထောင်စုကိစ္စခုနအမျိုးသားငြိမ်းချမ်းရေးဆိုရခွင့်ကိစ္စဆောင်ရွက်မယ်ဆိုရင်အောင်မြင်မယ်တိုင်းပြည်ငြိမ်းချမ်းမယ်တိုင်းပြည်ကောင်းမယ်ဆိုတာကိုပေါ်ပြခြင်းနဲ့ဒုတိယတစ်ချက်နေနဲ့ကျွန်တော်တို့တိုင်းရင်းသားတွေကပြည်ထောင်စုစိတ်သက်ဖက်ဒရယ်ပြည်ထောင်စုစိတ်သက်ကိုတောက်လျှောက်ထားခဲ့တယ်လို့ပဲဒီတစ်ခေါက်ကတော့ဖြစ်ရင်ဒီ NLD ဆိုရခေါင်းဆောင်အနေနဲ့လူမျိုးရေးစိတ်သက်ဗမာစိတ်သက်ဆိုတာထက်ပြည်ထောင်စုစိတ်သက်နော်ပြည်လုံးစိတ်သက်ကိုကျွန်တော်အနေနဲ့တော့ပြည်လုံးစိတ်သက်ကပြည်ထောင်စုစိတ်သက်လို့မြင်ပါတယ်ဒီပဲဖွင့်ခြင်းပေါ့နော်ဒီစိတ်သက်ကိုအခြေခံပြီးတော့ဒီတစ်ခေါက်တော့ငင်းနှိုင်းဆွေးနွေးမှုဆောင်ရွက်မယ်ဆိုရင်ဒီအခြေခံမှုတစ်ခုနဲ့တင်ကျွန်တော်ပြည်ထောင်စုကြီးကိုခိုင်မဲတဲ့ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်လိမ့်မယ်လို့ပြောလင့်ပါတယ်ကျေးဇူးပါနော်ဟုတ
်ကဲ့ဆရာဦးကျော်ဝင်နောက်ဆုံးပြည့်လေးဆွေးနွေးပေးပါအောင်သုံးသပ်လေးပ
ါ59အခြေခံဥပဒေနဲ့ပတ်သက်လို့ပေါ့နော်ဘူဂျိုအောင်ဆန်ရဲ့လမ်းညွန်ခုနှစ်ချက်ဆိုတာရှိတယ်ကျွန်တော်တော့အဲ့ဒီလမ်းညွန်ခုနှစ်ချက်ကိုအခြေခံပြီးတော့ကြိုးစားကြရအောင်အောင်မြင်လိမ့်မယ်ထင်အဲ့ဒီလမ်းညွန်ခုနှစ်ချက်ကိုတော့အသေးစိတ်မပြောတော့ရေဘူးရပြောရင်အဲ့ဒီလမ်းညွန်ခုနှစ်ချက်တည်းမှာပြည်သူတရက်လုံးလိုလားနေတဲ့ဒီမိုကရေစီမူတွေဒီမိုကရေစီအခွင့်အရေးတွေလည်းပါတယ်တိုင်းရင်းသားတွေလိုလားနေတဲ့ဖက်ဒရယ်မူတွေလည်းပါနောက်တစ်ခါအဲ့ဒီတော့အစိုးရနဲ့နောက်အဲ့ဒီတော့တပ်ပေါ်ရဲ့စိုးရင်တော့ကဖြစ်တဲ့ခွဲမထွက်ရဆိုတဲ့အချက်လည်းပါခွဲမထွက်သင့်ဘူးဆိုတဲ့အချက်တခုလည်းပါနောက်ဆုံးကနိုင်ငံရေးဝါဒလည်းပါတယ်တိုင်းပြည်အလုံးနဲ့မိဝတ်မပြတ်ဆက်ဆံစုတဲ့အားလည်းပါအဲ့ဒီခုနှစ်ချက်အဲ့ဒီခုနှစ်ချက်ကိုဘူဂျုံအောင်ဆန်တင်ပြီးတော့ပထမဦးဆုံးစထောက်ခံတဲ့သူကကျွန်တော်တို့ဗမာနိုင်ငံရဲ့ပထမဆုံးသမ္မတကြီးဆက်ရွှေသက်နောက်ထပ်တိုင်းရင်းသားတွေအလုံးကလည်းဝိုင်းထောက်ခံကြအဲ့တော့အဲ့ဒီဟာကိုအားလုံးကချွန်းချက်မရှိထောက်ခံလိုက်ကြတယ်ဒီဟာအလွန်လှပတဲ့သမိုင်းဒီသမိုင်းကြောင့်အခြေခံလေးကိုယူပြီးတော့ကျွန်တော်တို့ဆက်ပြီးတော့ကျိုးစားကြမယ်ဆိုရင်လိုလားတဲ့ဖက်ဒရယ်ပြည်တော်စုတည်ဆောင်ရေးအတွက်အစဉ်ပြေလိမ့်မယ်ထင်တယ်။ဒါကြောင့်ဒါဘူပဲလမ်းညွန်အနေနဲ့တစ်ဖက်လုံးဝသဘောထားသိချင်။အဲ့ဒီပူကျော်အောင်ဆက်ရဲ့လမ်းညွန်ခုနှစ်ချက်ပေါ့။ဒါပါပဲ။ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ကျွန်တော်ဆွေးနွေးပွဲလည်းအချိန်ပြည့်သွားတဲ့ဒီမှာပဲကျမှဖြစ်ပါရဲ။အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဆရာဦးကျော်ဝင်၊ဆရာဦးငိုင်စ၊ဆရာမတော်လေးမှုတို့ကိုကျေးဇူးတင်ကြောင်းပြောလိုပါရခင်ဗျာ။အားလုံးပဲကျေးဇူးပါခင်ဗျာ။
ဆောင်နှင်းတွေဝေးတဲ့ဒီနှစ်တကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်တေးသချင်းတွေနဲ့ဖြော်ပြပေးနေပါတယ်။ဒါကြောင့်မလို့ဒီနေ့မှာတော့ခိုင်ထူးတီဆိုတဲ့နှင်းဝေးတဲ့ဆောင်သချင်းနဲ့ဖြော်ပြပေးကြပါတယ်။နားဆင်ကြပါခင်ဗျာ။
Some moon rays
စနေညအတွက်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်စိုက်ဘာလုံခြုံရေးကြိုးပမ်းမှုကြီးနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနတွေရဲ့တင်ပြချက်ကိုနားထောင်ခဲ့ရတဲ့လွှတ်တော်အမတ်တွေကဒါဟာရုရှားလက်ချက်ဆိုတာအခုချိန်ထိရထားတဲ့အထောက်အထားတွေအားလုံးကပြနေတယ်လို့သတိပေးပြီးလက်တွန့်ပြန်ဖို့တောင်းဆိုကြပါတယ်။ဒီစိုက်ဘာလုံခြုံရေးကြိုးပမ်းမှုမှာအစိုးရဌာနတွေရောပုဂ္ဂလိကကဏ္ဍပါထိခိုက်ခဲ့တာပါ။ရုရှားနိုင်ငံမှာရှိတဲ့အမေရိကန်ကောင်စီယုံတွေကနောက်ဆုံးကြံနေသေးတဲ့ယုံညွန်းကိုပိတ်ပစ်ဖို့ရည်ရွယ်ထားတယ်ဆိုတာသမ္မတထရမ့်အစိုးရကကွန်ကရက်လွှတ်တော်ကိုအသိပေးထားပါတယ်။ရုရှားနိုင်ငံအရှိပြားဗလာဒီဗော့စတော့မြို့ကကောင်စီယုံကိုအပြီးပိတ်တော်မှာဖြစ်ပြီးရေကာတရင်ဘတ်မြို့ကကောင်စီယုံရဲ့လုပ်ငန်းတွေကိုတော့ယာယီရဆိုင်ထားမယ်လို့အမေရိကန်နိုင်ငံကြားရေးဌာနကနေလွှတ်တော်အမတ်တွေကိုဒီဇင်ဘာလ10ရက်နေ့မှာပြောခဲ့တာပါ။အမေရိကန်ဆိုးရလုံငန်းတွေဒီသတင်းမှတ်ကူမှာဒစီတပန်းရဆိုင်သွားမဲ့အရေးရှောင်ရှားဖို့အတွက်နှစ်ရက်တာယာယီအသုံးစရဥပဒေကိုကွန်ကရက်လွှတ်တော်ကတောက်ကြနေနှောင်းပိုင်းမှာအတည်ပြုပြဋ္ဌာန်းခဲ့ပါတယ်။အဆိုရယာယီအသုံးစရဥပဒေကိုအောက်လွှတ်တော်ကထောက်ခံမဲ့320မဲ၊ကန့်ကွက်မဲ60နဲ့အတည်ပြုခဲ့ပါတယ်။အဲဒီနောက်ထက်လွှတ်တော်ကလည်းချက်ချင်းလိုအတည်ပြုခဲ့ပြီးသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေနှောင်းပိုင်းမှာလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်အစားအစာနဲ့ဆေးဝါးကုခဲရေးအေဂျင်စီ FDA ကနေဒုတိယမြောက် COVID-19 ကာကွယ်ဆေးတမျိုးကိုအရေးပေါ်သုံးစွဲဖို့တောက်ကြနေကအတည်ပြုပေးလိုက်ပါပြီ။အမေရိကန်ဆေးဝါးကုမ္ပဏီဖြစ်တဲ့ Moderna ရဲ့အဲ့ဒီကာကွယ်ဆေးကို NIH အမေရိကန်အမျိုးသားကျောင်းမရေးဌာနနဲ့အတူဆက်သက်ထုတ်လုပ်ခဲ့တာပါ။ဒီကာကွယ်ဆေးဟာအခုလအစောပိုင်းကပဲအရေးပေါ်သုံးစွဲခွင့်ပြုခဲ့တဲ့ Pfizer COVID ကာကွယ်ဆေးနဲ့အလားတူပါတယ်။ဒီဆေးတွေကိုတော့တန်းနဲ့ချီတဲ့ကျောင်းမရေးဝန်ထမ်းတွေနဲ့သက်ကြီးတွေကိုစောင့်ရှောက်ရေးခေယာမှာရှိသူတွေကိုကနဦးထိုးပေးနေပါတယ်။တရုတ်နိုင်ငံမှာဂျမားရေးတယူပို့ဆောင်ရေးနဲ့နေဆက်ဒေသထိန်းချုပ်ရေးလုပ်ငန်းတွေကလုပ်သားတွေကိုကိုဗစ်ကာကွယ်ဆေးမကြခင်မှာစထိုးပြီးတော့မယ်လို့တရုတ်ဂျမားရေးကော်မရှင်ဒုတိယဝန်ကြီးကပြောပါတယ်။ဒါအပြင်တက်ကြီးရွယ်ဦးတွေနဲ့ယောဂအခမ်းရှိသူတွေကလည်းကာကွယ်ဆေးဦးစားပေးထိုးပေးမယ်စီရင်နေမှာပါဝင်ပါတယ်ခင်ဗျာ။စနေနေ့ညတွေ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.